to the Voice of America in Burmese.
Mingla Manai Kemasha, Washington Nero View American Tangani, Natownese, Mila Nesetum Ye, Sunini Manakin a season ago, Nema Sanodi Manet Chanaigani Konanaiti, Linometa Naseli Lizen and Gazette, Linlamita Dia Guzerugani, Tolan Bini Babi. Jama Kimutaba, Dimanakin the Nego Guyaman Tonet to Piopia Pibame. American Tiran Suma, Coronavirus Kayoga Jang, Baitare. Badae would you suit down any arigo? Did the Lempa go my Bianpi point people? Tamara Donald Trumpga, Pine Ochoye Murigo, Titan like be, did Titan Chaco, Pine Ochoye Muriga, Malina Bay, Puma Bay in there, Tamaraga, where point be my pitchown, Thou Janet, Tamara Imbu the Rensa Shenebuema, Tamaraga, the Reap be like Barry.
Today I'm identifying houses of worship, churches, synagogue, and mosques. As essential places that provide essential services.
But I would really have a liquor store and abortion clinics as essential. But it might also be essential coronavirus kayoga kusamu machine can't that paper murigo. Nangandrima the PVP shop in Yama. Machine mapsit yipar in Yarigo. Piampi, Pumpini rapipari. The two auto yemuriga. But I would do any arigo, a yes hindry law, a ye barri, near Pim, Matamma chariot, a coolo tamma beer, a pitchown, Tamaraga, Pioga de Lu. Ti bada, I would you suit down in Niarigo, a tenizo, a mianpian point baby, or Ocho y Murigo, down so like barri. Dabian, American and that tambo, miaso, a lumu boadre. Bada, I like in Tamuga, a ye bajone. Bada, a titiga, when some mu penny to regale, to roe, would you suit down in Niarima? Cooperate that lobby, suwira, suit down Larigo, pay any again on low people like Panjaga Barry. COVID-19 yoga, a goose and Makaya on Tony, American Tamara Donald Trump, Yore, Yapia yoga address, see her, yoga can she a lunary dread, at that any a shinirago, Lila, Dreshia, Yellow, Taujani ma, Namajor Lancet, Sipinia, Sadama, Popia Tabari, say on 10 year a COVID-19 lunaba, go down Chowtown Jogo, Sauti, Lila Yama. Hydroxychloroquine tamampo, chloroquine sin a kuda pere kama, a long kono, mumamandobe, you get the sundam you triare lupopia tabare. American FDA gale, disedra three pitchedrego, Ebrolare mave topian taraba. Coronavirus kayoka jam, gawes he two pere lungandre a semipi piani red dre, nozo you a killing about, then she said nibai at the ania sui niare lu, the ratio kawa jamai puajiga pio jale bari. နိုင်ငံမောင်တရားနှစ်ဆက်ကိုနိုင်ငံတဲကထက်ဝက်ကျော်မှာဝက်သက်ပိုလီယိုအကျော်တေရောဂါဝမ်ပြဝမ်လျှော်ရောဂါနဲ့တခြားရောဂါတွေအတွက်ကာဝယ်ဆေးထိုးလုပ်ငန်းတွေကိုဆိုင်းငံ့ထားတာဖြစ်ပါတယ်။ဒီကာယောဂါဟာကမ္ဘာတဝန်းမှာလူပေါင်း
53%ကိုဆက်ခံရမှုရှိမရှိစမ်းသပ်စစ်ဆေးမှုတွေတိုးမြှင့်လှုပ်ဆောင်ဖို့သမ္မတဗလာဒီမီယာပူတင်ကအစိုးရတာဝန်ရှိသူတွေကိုတောက်ကြနေမှာပြောကြားလိုက်ပါတယ်။အခုလိုစမ်းသပ်စစ်ဆေးမှုတွေတိုးလှုပ်ခိုင်းပေမဲ့နိုင်ငံတွင်းဒီကာယောဂါအခြေအနေဟာတည်ငြိမ်နေပြီလို့လည်းပြောပါတယ်။ရုရှားဟာအခုဆိုရင်ကမ္ဘာမှာအမေရိကန်ပြည်ရင် ကိုဆက်ခံသူအခြေအတွက်တဖြည်းဖြည်းကျဆင်းလာနေတာကြောင့်အခြေအနေတည်ငြိမ်နေတယ်လို့ပြောလို့ရကြောင်းအစိုးရအဖွဲ့အစည်းအဝေးမှာသမ္မတပူတင်ကပြောတာပါ။ဒါပြန်ဒီယောဂါပိုးရှိမရှိစမ်းသပ်မှုတွေတိတိတသားတိုးမြှင့်လှုပ်ဆောင်နေတဲ့ဂျာကအခုလိုကူးဆက်ခံသူအခြေအတွက်ကျဆင်းနေတာလို့လည်းပြောပါတယ်။လုံရတဲ့နှစ်နှစ်လောက်ကအသက်ခံခဲ့ရတဲ့နာမည်ကြီးဆော်ရီသတင်းစာဆရာဂျမဲကာရှိုဂီရဲ့တားတယောက် တစ်စောင်ကို Twitter မှာရေးခဲ့ပါတယ်။ဒီသဘောထားထုတ်ပြန်ချက်ထဲမှာတော့အခုကြောက်တဲ့ Ramadan ဥပုပ်လာရဲ့မွန်မြတ်တဲ့ညအချိန်မှာဖျားသခင်ပြောတဲ့ခွင့်လွှတ်မှုကိုပေးပြီးငြင်းချမ်းမှုရအောင်လှုပ်ဆောင်တာဖြစ်ကြောင်းရေးသားထားပါတယ်။ Jamal Khashoggi ဟာ Washington Post သတင်းစာမှာ Sorry အဆိုအရကိုဝေဖန်စာရေးရေးသားနေသူပါ။သူတက်ခံရတာနဲ့ပတ်သက်ပြီးဆင့်ရနေတဲ့လူ9ဦးကို Sorry အဆိုအရကဒီဇင်ဘာလထဲမှာပဲတည်ရန်ပြစ်ဒဏ်ပေးခဲ့ပါတယ်။ Sorry နိုင်ငံမှာအခုလိုလူသတ်မှုနဲ့တည်ရန်ပေးတာအတွက်အသက်ခံရသူရဲ့မိသားစုဝင်တွေကတတ်သူကိုခွင့်လွှတ်ရင်တည်ရန်ကနေပြောင်းလဲအပြစ်ဒဏ်ပေးနိုင်ပါတယ်။အခုမှုအတွက်တော့ဗ ဘာဆက်လုပ်မယ်ဆိုတာမသိရသေးပါဘူး
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရမတော်မှာသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်COVID-19 သတင်းမှားရရေးသားတဲ့ပြည်မှုနဲ့ထောင်နဲ့တစ်နှစ်ချခံလိုက်ရတဲ့တက်ပြောသတင်းတာဝန်ခံအေဒီတာဦးစော်ရဲ့ထက်ကိုမြန်မာအနာဘိုင်းတွေအနေနဲ့ချက်ချင်းပြန်လှုပ်ပေးတဲ့ကြောင်းသတင်းသမားများအကာအကွယ်ပေးရေးကောင်တီ CPJ ကမေလ20ရက်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ကျင်းပြည်နယ်ဖားမျိုးကပုဂ္ဂလိကပိုင်တက်ပြောအွန်လိုင်းသတင်းဌာနတာဝန်ခံဦးစော်ရဲ့ထက်ကကျင်းပြည်နယ်မှာ COVID-19 လူနာတစ်ဦးသေဆုံးခဲ့တယ်လို့ကြေညာခဲ့ပြီးနောက်ဧပြီလ13ရက်နေ့မှာအနာဘိုင်းတွေကသူ့ကိုဖမ်းဆီးထိန်းသိမ်းလိုက်တာလည်းဖြစ်ပါတယ်။နောက်ပိုင်းမှာသတင်းကမှန်ကန်တိကျမှုမရှိဘူးလို့လည်းပြောပါတယ်။သတင်းဖော်ပြပြီးတလားကြော်ကြာမေလ20ရက်နေ့မှာတော့အများပြည်သူကြောက်ရွံ့ထိတ်လန့်စေမှုရစတကြီးပုံမှန်905ခါခွေးနဲ့ကျင်းပြည်နယ်ဖားမျိုးနယ်တရားဝန်ကဦးစော်ရဲ့ထက်ကိုထောင်ဒဏ်နဲ့ချမှတ်လိုက်တာပါ။ CPJ ရဲ့ရှင်းတော်အရှတာဝန်ကရှောင်းခရစ်ပင်ကအခုလိုကာယောဂကြာရောက်နေတဲ့ရေဘော်ကာလာမှာသတင်းသမားတွေကိုသတင်းရသားလို့ဆိုပြီးထောက်မချတင်ကြောင်းပြောပါတယ်။အီဗီလာ13ရက်နေ့ညနေပိုင်းမှာ breaking news အနေနဲ့မြောက်ဝတီကိုဗစ်လူနာသေဆုံးသွားပြီလို့တဲ့ပြောတဲ့လူမှုကွန်ရက်မှာထုတ်ပြန်ရေးသားခဲ့တာဖြစ်ပြီးည8:48မိနစ်မှာတော့အဲ့ဒီသတင်းမှားရင်းကြောင်းစာပတ်သူတွေကိုတောင်းပန်ပြင်ဆင်ခဲ့တယ်လို့လည်း KIC သတင်းကပြောပါတယ်ခင်ဗျာ။1989ခုနှစ်တုန်းကပြတ်ကျခဲ့တဲ့ကိုရီးယားလေကြောင်းလိုင်းခရီးစဉ်အမှတ်58လေယာဉ်ရဲ့အစိပ်ပိုင်းတွေလို့ယူဆရတဲ့အပိုင်းစာတွေကပ္ပလီပင်လယ်ပြင်တွင်ရှာဖွေတွေ့ရှိခဲ့တဲ့ကိစ္စအပေါ်စုံစမ်းစစ်ဆေးဖို့မြန်မာနဲ့တောင်ကိုရီးယားနိုင်ငံတို့အကြားပနားမသဘောတူညီမှုရခဲ့ကြပါတယ်။စုံစမ်းစစ်ဆေးမဲ့အစီအစဉ်ကိုတော့ဆက်စပ်ညှိနှိုင်းနေဆဲဖြစ်ကြောင်းတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကကိုကာပြီးကိုရီးယားသတင်းဌာန News One သတင်းမှာကြေညာပရိနေမှာဖော်ပြထားပါတယ်။ကြေညာပရိနေအစောပိုင်းကတောင်ကိုရီးယားပြည်တွင်း MBC သတင်းကတော့လေယာဉ်အပိုင်းစားတွေတွေ့ရတဲ့နေရာမှာအစိုးရဦးဆောင်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကညွှန်ကြားထားတယ်လို့ပြောပါတယ်။ 3D ဆိုနာအသံလိုင်းအသုံးပြုကိုရီးယားနဲ့အဖြတ်စည်းတွေကိုတွေ့ရှိခဲ့တာလို့ဇန်နဝါရီလတုန်းက MBC သတင်းကဖော်ပြခဲ့ပြီးနောက်ပိုင်းလနေငယ်ကြပါသမ္မတမွန်ကအခုလိုညွှန်ကြားလိုက်တာပါ။ဒေသခံငါးဖန်သမားတွေကတော့ရေအောက်မှာကြီးမားတဲ့အရာဝတ္ထုကြီးတခုတွေ့တယ်လို့ပြောပါတယ်။စစ်ဆေးမှုတွေအရာတော့33ပေအရှိရှိတဲ့လေယာဉ်တောင်ပန်းလို့ယူဆရတဲ့အရေးကိုပင်လယ်ရေအောက်ကျမြန်မာတွေ့ထားတာပါ။တောင်ကိုရီးယားပိုင်းဒီလေဟာ1989ခုနှစ်နိုဝင်ဘာလ29ရက်နေ့ကအီရန်နိုင်ငံဘက်ဒမ်မြူကနေဆိုးမှုကိုပြန်တန်းနေတော့မြမကန်းလောင်ပင်လယ်ပြင်မှာပျောက်ဆုံးသွားခဲ့တာဖြစ်ပြီးလေပေါ်လိုက်ပါသူ115ဦးစလုံးသေဆုံးခဲ့ပါတယ်။ဟောင်ကောင်ကိုတင်းတင်းကြပ်ကြပ်ကန်တွယ်ဖို့အမျိုးသားလုံခြုံရေးဥပဒေတရားပြဌာန်းမယ်လို့တရုတ်နိုင်ငံကကြေညာပြီးမှအမေရိကန်ဥပဒေပြုအမတ်တွေနဲ့အစိုးရတာဝန်ရှိသူတွေကဖြစ်တည်ဝေဖန်မှုတွေအလုံးရင်းနဲ့ထွက်ပေါ်လာတာကြောင့်ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံအကြားဆက်ဆံရေးမှာအဖို့အထက်တွေထပ်မံဖြစ်ပေါ်လာရပြန်ပါတယ်။တော့ကြံနေပါပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပုံပီယိုကတရုတ်မျိုးသားပြည်သူ့ကွန်ဂရက်ရဲ့ဥပဒေမူကြမ်းကိုပြစ်တင်ရှုတ်ချလိုက်ပြီးဟောင်ကောင်ကမြန်မာမှာရရှိနေတဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုအဆုံးသတ်ဖို့အချက်ပေးလိုက်တာလို့လည်းပြောပါရယ်။ဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့လွတ်လပ်မှုကိုကန့်သတ်တဲ့ဆုံးဖြတ်ချက်တွေကြောင့်အမေရိကန်နိုင်ငံဘက်ကတနိုင်ငံစနစ်တစ်မျိုးမူကိုပြန်သုံးသတ်ဖို့ဖြစ်လာလိမ့်မယ်လို့လည်းသတိပေးလိုက်ပါရယ်။အမေရိကန်အထက်လွှတ်တော်ကလူများစုခေါင်းဆောင်အမတ်မစ်ချ်မက်ကော်နေကလည်းတရုတ်နိုင်ငံဟာတကမ္ဘာလုံးကပ်ရောဂါဖြစ်နေတာကိုအကာအကွယ်ယူပြီးတသွေးတတန်တမိအာနာပူကြီးမလာအောင်လှုပ်ဆောင်နေတယ်လို့လည်းပြောပါရယ်။ American သမ္မတအဖြစ်တော်ကတော့ဟောင်ကောင်လုံခြုံရေးဥပဒေကိစ္စကိုတရုတ်နိုင်ငံကမကြေညာခင်ကတည်းကတရုတ်နိုင်ငံပေါ်ထားရှိတဲ့မူဝါဒကိုပြန်လည်သုံးသပ်နေကြတာဖြစ်ပြီးချစ်ကပ်ပုံချစ်ကပ်နီးပြောင်းလဲပြစ်မှာမဟာဗျူဟာဆိုင်ရာအစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပါရယ်။အဲ့ဒီအစီရင်ခံစာကသမ္မတ Richard Nixon's letter ကတည်းကကျင့်သုံးနေခဲ့တဲ့တရုတ်ပေါ်ထိတွေ့ဆက်ဆံရေးမူဝါဒကတရုတ်နိုင်ငံကိုကမ္ဘာမှာတာဝန်တည်တဲ့နိုင်ငံတစ်နိုင်ငံဖြစ်အောင်လှုပ်ဆောင်မပေးနိုင်ခဲ့ဘူးလို့သုံးသပ်ထားပါရယ်။တရုတ်နိုင်ငံနဲ့ထိတွေ့ဆက်ဆံရတာကိုဒဇုံတရာတန်ဖိုးရှိတယ်လို့သမ္မတ Trump အစိုးရကမမြင်ကြောင်းနဲ့တရုတ်ကွန်မြူနစ်ပါတီကိုလူသိရှင်ကြားပို့ပြီးဖိအားပေးသွားမယ်လို့လည်းအစီရင်ခံစာမှာရေးသားထားပါရယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုပိုပြီးသိရှိနားလည်လာနိုင်အောင်ဂျပန်နိုင်ငံကတိုကျိုအိုဆာကာနဲ့နိုင်ငံရဲ့အရှိမြောက်ပိုင်းမီယာဂီဒေသကဒေသခံလူ1000ကိုသွေးတွေအန်တီဘော်ဒီရှိမရှိစစ်ဆေးသွားဖို့ပြင်ဆင်နေတယ်လို့ဂျပန်ကျန်းမာရေးဌာနကတောက်ကြေညာပါတယ်။ ပြပယောဂါပူခန္ဓာကိုယ်အတွင်းကုသရေးခန္ဓာကိုယ်ကဓာတ်တုံ့ပြန်တိုက်ခိုက်တဲ့ကိုရင်းပဋိဇီဝပစ္စည်းအန်တီဘော်ဒီထွက်ပေါ်လေးရှိတာကိုသွေးကတစင်စစ်ဆေးနိုင်တာပါပုံမှန်အားဖြင့်ကသွေးတွင်းအန်တီဘော်ဒီရှိနေရင်ယောဂါကုသခံရရတယ်လို့သတ်မှတ်လေးရှိပါတယ်ယောဂါကုသမှုနှုန်းများတဲ့နေရာတွေဖြစ်တဲ့ Tokyo Osaka နဲ့ကုသမှုသိမ့်မရှိတဲ့မီယာဂီဒေသတွေကသွေးနမူနာတွေကိုပဋိဇီဝပစ္စည်းအန်တီဘော်ဒီစစ်ဆေးချေရင်တနင်္ဂနွေအတိုင်းအတာနဲ့ကုသပြန့်နှံ့မှုကိုပုံမှန်နားလည်လာနိုင်နေမြဲလို့ကျွန်မရဲ့ဝန်ကြီးကတ်တိုကတ်ဆူတို့ဘူကဗီဒီယိုကတစ်စီပြလို့တဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောပါတယ်။အခုလိုသွေးတွင်းပရိဇီဝပစ္စည်းကိုဆက်စေးတာဟာ COVID-19 ကူးစက်ခံထားရသလားဆိုတာသိနိုင်တယ်လို့ယောဂဘုရှိနေပြီးယောဂလက္ခဏာမပြဘဲနေသူတွေကိုလည်းဖော်ထုတ်ပေးနိုင်မှာဖြစ်ပါတယ်။စနေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
COVID-19 ကာယောဂါဖြစ်ပွားနေတဲ့ကာလအတွင်းကချင်ပြည်နယ်နမ်တီမြို့ကစစ်ရှောင်စခန်းတစ်ခုနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကကြေးရွာတွေမှာရိခအခက်အခဲတွေ့ကြုံနေရတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ကချင်ပြည်နယ်နမ်တီမြို့နယ်လမ်းကွာရွာကစစ်ရှောင်စခန်းမှာ COVID-19 ဖြစ်ပွားနေတဲ့ကာလအတွင်းအလူရှင်အဖွဲ့အစည်းတွေကအရင်လိုလာရောက်တာမရှိတာကြောင့်အခက်အခဲတွေ့ကြုံနေရတာပါ။လက်ရှိအခြေအနေကိုလမ်းကွာရွာစစ်ရှောင်စခန်းတာဝန်ကဦးရော်ထုံကအခုလိုပြောပါတယ်။
တော်တော့ဒီစစ်ချောင်းစခန်းမှာအခုဒီတလို့ဒီအဲ COVID ကြောင့်လားအဖွဲ့အစည်းတွေကဆယ်အဖွဲ့အစည်းမှလည်းမလာတော့တယ်အဲဒီမှာစနေရက်ခါဒီပါဒီတော်တော်လေးအခက်အခဲတော့ဖြစ်နေတယ်ကြာခါတိုင်းကြတော့ဝေါ်ဖုတ်ဒီကြတော့သူတို့ကဆန်ဒီပါဒီလာထောက်ပံ့တရားရှိတယ်နောက်ပြီးတော့ဒီ KMSS ကြတော့ပင်ပူးဆိုပြီးတော့တလကိုတယောက်ကိုသတ္တောင်းတို့လာပေးတာဒီရှိတယ်။ဒါနဲ့လည်းဒီကိုဗစ်ရောဂါကြောင့်အခုဒီလက်လက်၃လောက်ရှိပြီကြာသူတို့မလာလား။
စခန်းရှိစစ်ဆောင်ပြည်သူတွေဟာအရင်ကအပြင်ထွက်ပြီးနေစားအလုပ်လုပ်ကင်နိုင်ပေမဲ့အခုအခါမှာအပြင်ထွက်ခွင့်ပိတ်ထားတာကြောင့်ပိုပြီးအခက်အခဲဖြစ်နေရတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့လတွေကတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကတာဝန်ရှိသူတွေသူတို့စခန်းကိုလာရောက်ပြီးဆက်ပြာနဲ့ mask တချို့ပေးဝေးတာရှိပေမဲ့တခြားထောက်ပံ့တာမရှိကြောင်းအေဘီလာအတွင်ကတော့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ကိုအကူအညီတောင်းခံထားကြောင်းပြောပါတယ်။လမ်းကွာစစ်ချောင်းစခန်းဟာ2018ခုနှစ်အေဘီလာမှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးလူဦးရေ900ကျော်လောက်နေထိုင်နေတာဖြစ်ပါတယ်။ဒီအပိုင်းတွေအတွင်မှာပဲရှမ်းပြည်နယ်မြောက်ပိုင်းလာရှိုးခရိုင်အတွင်ကတအန်းပလောင်ကျေးရွာတွေမှာရိခာအခက်ခဲတွေးကြုံနေရတာကြောင့်တအန်းတန်ဃာတော်များအဖွဲ့ဗဟုနဲ့တအန်းလူမှုကူညီရေးအသင်းကြောင်မဲတို့ကတွားရောက်ကူညီထားပါတယ်။တအန်းတန်ဃာတော်များအဖွဲ့ဗဟုရဲ့အတွင်းရင်မှုဦးတိတ်ခညာနာကရွာပေါင်း12ရွာကလူ1200ကျော်လောက်ကိုကူညီပေးထားကြောင်းအခုလိုမိန့်ကြားပါတယ်
။12ရွာတွားခဲ့တယ်။မိုင်းရေက6ရွာရယ်။မိုင်းရောက6ရွာရယ်။အဲ့ဒီမှာဦးဇင်းတို့ကဆန်ရယ်စီရယ်စားရယ်စက်ပြမုံရယ်ပြီးလို့ရှိရင်အပားတူပေါ့လေအဲ့လိုဟာလေးတွေကိုကြီးထောက်ပံ့ခဲ့တယ်ပြီးလို့ရှိရင်စေဝါးတွေလည်းယူသွားတယ်ပေါ့ဆန်လျော်ပေါင်းရင်တော့လူကြီးကဟောပေါ့ဦးဇင်းတို့လူကြီးတို့တီးတီးကြဟိုအရှင်းတော့မရဘူးပေါ့နော်ဒါပေမဲ့ဦးဇင်းတို့ထုတ်တဲ့အထုပ်ကိုပုံမူပြီးလို့ရှိရင်လူကြီးက1200နဲ့အထက်မှာပဲရှိတာ
တအန်းပလောင်ကြီးဝါတွေရဲ့အခက်ခဲကိုလည်းအခုလိုဆက်ပြီးမိန့်ကြားပါတယ်
ဘူမူရင်းကလေးကအဲ့ဒီနေရာဒီမှာကပြင်မအလောက်ကန်ပေါ့လေ။တောင်မဲဒေသတွေလိုလက်ထက်တွေပါတော့တင်းစင်းနဲ့အများဝင်ဝင်ရှိတဲ့အမျိုးမရှိဘူးသူတို့အလောက်က။အဲ့တော့သူတို့ကလူစားလိုက်လို့တာရှိတယ်။ပလိုင်းရက်တာတွေဖြားရက်တာတွေအဲ့လိုမျိုးတွေဒီမှာတွားရောက်လာပြီးရှိတယ်။အခုကိုဗစ်ကာလအတွင်းကျတော့တချို့က9ရက်တစ်ပတ်တွေပိတ်တယ်နော်။အများဆုံးကတော့9ရက်တစ်ပတ်မှာသူတို့လာရောက်ကြတယ်။ဥမာပြားရည်တို့ပါတော့ပေါ့လေ။အဲ့လိုမျိုးတော့ရောင်းကြတယ်အဲ့တော့ငါရတဲ့စီးတွေပြိတဲ့ခါသူတို့မှအဲ့ဒါကိုရောင်းပြန်နေရလဲမရှိဘူးသူတို့မှဝင်ရဲမရှိဘူးမရှိတဲ့ခါကျတော့အဆတော့ကအခက်အခဲကျင်းပြရတယ်အဲ့ဒါလိုဟိုအဲ့ဒီမှာရှိတဲ့ဆရာတော်တွေကအရင်တို့စီအကြောင်းကြားရခါကျတော့ကြားရပြီးတော့ကုလူပြရတာဖြစ်တယ
်တအန်းចောင်းသားလူငယ်အဖွဲ့ကကောက်ယူထားတဲ့စင်ရရာဆိုရင်စုစုပေါင်းအခက်အခဲတွေ့ကြုံနေရတဲ့ကြီးရွာပေါင်း43ရွာရှိပြီးအဲ့ဒီရွာအများစုဟာကားလမ်းမပေါက်တဲ့ကြီးရွာတွေဖြစ်ပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်ထိုင်းနိုင်ငံအနှံ့ပြားကမြန်မာလူသမားတွေနေရက်ပြန်ရေးညှိနှိုင်းဆောင်ရွက်နေကြပြီမဲ့အလို့သမားတွေအလို့လက်မဲ့ဖြစ်ပြီးနေရက်ပြန်ရေးအခက်ကြုံနေရတဲ့အခြေအနေကိုပြောပြပါမယ်ကျမအေးမှာပါ မြန်မာလူသမားတွေနေရပြန်နိုင်ရေးကိုထိုင်းနိုင်ငံကမြန်မာတန်ယုံကညှိနှိုင်းပေးမှုတွေနဲ့မေလ22ရက်နေ့ကစတင်ဆောင်ရွက်ပေးနေပြီဖြစ်ပါတယ်။ဒါပေမဲ့တနိုင်ငံလုံးအတိုင်းအတာနဲ့ပြန်နိုင်ဖို့ကတော့မလွယ်ကူသေးပါဘူး။ထိုင်းဆိုရဘက်ကလည်းညမထွက်ရအမိန့်ကိုတက်တန်းတိုးဖို့စီစဉ်ဆောင်ရွက်နေမှုတွေလုပ်နေတာကြောင့်ထိုင်းနိုင်ငံဒေသအသီးသီးကအလုလက်မဲ့ဖြစ်နေကြတဲ့မြန်မာတွေနေရပြန်ရေးခက်ခဲနေစေဖြစ်ကြောင်းရှေ့ပြောင်းလို့သမအခွင့်အရေးကိုရရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ်
။ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနရဲ့ထိုင်းပြည်ရဲ့ဝန်ကြီးဌာနရဲ့ထိုင်းလူ့သမဝန်ကြီးဌာနရဲ့ကိုမြန်မာတမတ်ကြီးဦးဆောင်တဲ့ဟိုဥဒေလေအဖိုးရနေမှာသူကတရက်ကြွားပြီးမြစ်တဲ့ရက်ခံဆင်းနေတာ။အဲ့ဒီကျင်းမှာအလုကံတွေကလည်းဟိုမရှိတော့ဘူး။ယာယီအလုပ်တွေလည်းနားထားဆန်ရတယ်၊လုပ်သားဦးတွေချော့ချခံရတယ်။ပြီးရင်စက်ရုံအလုပ်ရုံတွေလည်းလေသူစီရရေးတွေလက်ပတ်နိုင်ငံမရှိလို့ပိတ်သိမ်းလိုက်ကြတယ်အဲ့ဒီအချိန်မျိုးမှာဒီလုပ်သားတွေကသူတို့ကဝန်ကြီးမရှိတဲ့ဆရာရပ်တည်နိုင်ငံမရှိတော့ဘူးဒါကြောင့်မလို့ဒီကလေးတွေရဲ့ထိုင်းနိုင်ငံတွေမှာပုံမှန်သိုးဝါခက်ခဲတဲ့အခက်အခဲတွေကိုဖြေရှင်းဖို့ဆိုရင်သူတို့ပြန်ကျင်တဲ့ဆန္ဒတိုင်းနေရက်ကိုပြန်ကျင်းပြခြင်းကအကောင်းဆုံးဆိုတော့ထောက်ပြလိုက်တဲ့ကြောင့်ဒါမှမဟုတ်ဒါဆိုသူတို့နိုင်ငံတော်အစိုးရရဲ့အသွင်တွေတက်ဖို့တူတယ်ရှေ့ကဥဆောင်မှာဒီကားတွေကိုသူရှေ့ကဥဆောင်မှာကြောက်ရွံ့ပို့ဆောင်ပေးပါမယ်ဆိုရင်ကသူကဒီအစီအစဉ်ကိုစကြတာသူကဖြူရတဲ့တက်ပြီးချင်းနေတယ်ငါကကြက်ကြက်ကနေတက်တင်ထားမယ်ဆိုရင်တော့ဖြင်းဒီနိုင်ငံယာယီသဘောတူညီထားတဲ့ဒီလိုနေတယ်ဒီကြားမှာဒီတမ်းကြောင်းနေကြလိမ့်မယ်ကျွန်မမြင်ပါတယ်ခင်ဗျဒီနေ့ကျွန်တော်တည်ရတဲ့အနေထားရာဆိုင်နိုင်ငံကလည်းနောက်ထပ်ဘလို့ညမထွေရအမျိုးသက်တမ်းတိုးဖို့အစီအစဉ်တွေပါထပ်မရေးဆွဲနေပြန်ပြီအတူပြုလုပ်မယ်ဆိုတော့ကျွန်တော်ကနေရပြန်ရေးမြန်မာလုပ်သားအားလုံးရဲ့စံတာပြေဝဖို့တော့လည်းနည်းဆောင်ဆိုင်ရအောင်မယ်လို့ထင်ပါတယ
်ထိုင်းဆိုရကတော့ COVID-19 အရေးပေါ်ကာလမှာအလုပ်ရှင်အလုပ်သမားတွေလိုက်နိုင်ရမယ့်အမိန့်တွေကိုမေလ၈ရက်နေ့မှာထုတ်ပြန်ခဲ့ပြီးမဲ့အလုပ်လက်မဲ့တွေကနေ့စဉ်များလာတာကြောင့်ဒီအမိန့်တွေဟာလက်တွေ့ဖြစ်မလာဘူးလို့လည်းဦးအောင်ကျော်ကပြောပါတယ
်အဆိုရကထုတ်ပြန်လိုက်တဲ့အလုပ်တွေကိုရန်နာချင်းပိတ်သိမ်းခြင်းလုပ်တာဥရချော့ချခြင်းမပြုလို့ရအကြေးပြုလို့ခဲ့မိနေဆိုရင်ဒါမှပြန်လဲဖွင့်လို့ပြီးရဆိုတာလုံးလုံးလက်တွေ့မကြပါဘူးခင်ဗျလုပ်ငန်းရှင်တွေကိုလည်းဒီကာယောဂနဲ့ပတ်ပြီးမှဒီဘာကြီးတွေအများကြီးဟိုသူတို့တင်းကုန်ထုတ်ပုံတွေပုံမပို့လို့မရတဲ့အနေအထားမျိုးတွေဖြစ်လာတဲ့ခါမှာနေ့စဉ်ကျွန်တော်ကအလုပ်ရာကြီးရနာလာလုပ်တန်းဥယျချော့ချရလုပ်ရုံပိတ်တဲ့နေ့တွေနေ့စဉ်ဖြစ်လာတဲ့ခါမှာကျွန်တော်ဒုက္ခရောက်တဲ့လူဦးရေတနည်းတခြားတိုးပွားလာတဲ့အကြောင်းတနိုင်ငံလုံးကြက်ငံလာတဲ့ခါမှာသူရဘလောက်ပဲဥပဒေချမှတ်တဲ့ပြည်သူနောက်အဲချမှတ်တဲ့ဥပဒေကိုလည်းထိုင်းနိုင်ငံလိုအစိုးရအနေမှာတိတိကျကျဖွင့်ဆင်းလေးလာပြီးမှမင်းစီဆက်ရင်ဘာလို့ပိတ်ကြလဲအခုပြန်ဖွင့်တယ်လို့လည်းသူလုံးလုံးမရနိုင်တဲ့အကြောင်းဒါကြီးလက်တွေ့မကြောက်လို့လည်းကျွန်တော်ပြောတယ
်မြန်မာတန်ယုံအနေနဲ့ကလည်းထိုင်းမှာရှိတဲ့ဝန်ထမ်းဥယျနဲ့အလုပ်သမားတွေကိစ္စတွေကိုတက်နိုင်တဲ့စီစဉ်ဆောင်ရွက်မှုတွေရှိနေပေမဲ့နိုင်ငံလုံးမှာအခက်အခဲတွေကြုံနေရတဲ့အလုပ်သမားတွေရဲ့ပြဿနာရပ်တိုင်းကိုတော့လက်လန်းမမီဖြစ်နေကြရပါတယ်။အယုဒ္ဓယာမြို့က electronic ပစ္စည်းထုတ်လုပ်ရေးစက်ရုံမှာအလုပ်လာလုပ်နေတဲ့ MOU လုပ်သားတွေဟာလည်းသူတို့စက်ရုံမှာအလုပ်ဖြုတ်ပစ်ခံရမှုတွေများလာတာကြောင့်နေရပြန်ဖို့ပဲစီစဉ်နေရကြောင်းအလုပ်ကျုပ်သွားတဲ့မြန်မာလူသမားတဦးကလည်းပြောပြပါဗျာ။ဟုတ်ကဲ့
ကျွန်တော်လုံးလုံးလောက်တော့ဗျာအလုပ်ကျုပ်ကဒီမှာတော့ဟုတ်ပါပြီမှာ။ဟုတ်ကဲ့ပြန်ရမှာဗျာကျွန်တော်ကတော့နိုင်ငံနေမှာကုမ္ပဏီကနေမှာမြန်မာနိုင်ငံကကုမ္ပဏီကကျွန်တော်တို့ဒီဘက်ကိုလွှဲပေးတာပေါ့ဒီဘက်ကစစ်တာဝန်ကခေါ်ရမှာပေါ့ဒီဘက်ကစစ်တာဝန်ကခေါ်ရဲဟုတ်ပဲအဲ့ဒီကတည်းကကျွန်တော်တို့ကိုလုံးဆွတ်လိုက်ပြီဆိုပြီးမှစိတ်မကောင်းပါဘူးလို့ပြောပြောလိုက်တာအဲ့လက်ထိုးပြီးဆိုတော့ကျွန်တော်ကိုယ်လည်းနားမလည်ဘူးတိုင်းထိုးလိုက်တယ်အဲ့ဒါကလည်းကျွန်တော်လုံးဆွတ်ဖို့ရှင်းရတော့ပေါ့အော်စိတ်မကောင်းဘူးပေါ့လို့ပြောပြီးတော့လုံးဆွတ်နိုင်တော့ဒီနေ့တော့ကျွန်တော်တို့ကတန်ယုံကနေမှဟိုဆင်းတယ်ရလို့ပြောနေဒီမှာတကယ်တကယ်ဟိုဖြစ်မနေပတ်စံနဲ့တကယ်မရှိတဲ့နေရာတော့ဆက်နေနေတူပါဖို့ရှိတော့ကျွန်တော်တို့ပြန်လာကြတယ်အဲ့ဒါဆင်းနေရောက်ဖက်ကျွန်တော်ဒီစိတ်ကောင်းနေပဲ
အခုဆိုရင်ဘန်ကောက်နဲ့အလီတဝိုက်ကအလုလက်မဲ့ဖြစ်နေတဲ့မြန်မာတွေဟာမေလ22ရက်နေ့ကနေစတင်ပြီးနေရက်ကိုပြန်နိုင်ကြရတော့မှာပါအခုထိုင်းနိုင်ငံခရိုင်ပြည်သူမှရှိတဲ့မြန်မာလူသမားတွေအတွက်ကတော့နေမြေဖြတ်ကျော်ပြင်းမရှိတဲ့ထိုင်းဆိုရရဲ့အမိန့်ကြောင့်နေရက်ပြန်ရေးအခက်ကြုံနေရဆဲရှိနေပါတယ်ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါနိပေါ်နိုင်ငံရဲ့လော့ကဒေါင်းမှာမြန်မာနိုင်ငံသားတချို့မမျှော်လင့်ပဲပြိမ့်မိနေပြီးမြန်မာပြည်ပြန်လို့ပင်မဲ့ကဲဆဲသူမဲ့နေတာကြောင့်သူတို့ဒုက္ခကိုစာနာပြီးမြန်မာအစိုးရကတနည်းနည်းနဲ့ကူညီကဲဆဲပေးစီလို့ကြောင်းကတ်မန်ဒူမြို့တော်ရောက်မြန်မာပြည်သားတွေကတောင်းဆိုလိုက်ကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ကမ္ဘာနိုင်ငံတွေနီးတူနီပေါ်နိုင်ငံမှာလည်းကိုဗစ်ရောဂါကူးစက်မှုပိုတိုးလာခြင်းမတ်လ23ရက်စလို့လူတွေနေအိမ်အပြင်မထွက်ရဆိုတဲ့အမိန့်ကိုနီပေါ်အစိုးရကထုတ်ပြန်လိုက်တာကြောင့်အကြောင်းမျိုးမျိုးနဲ့နီပေါ်နိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းမမျှော်လင့်ပဲပြိမ့်မိသွားခဲ့တာပါ။အခုလိုပြိမ့်မိနေတဲ့မြန်မာတွေထဲမှာမိခင်ဆွေမျိုးတွေနဲ့အတူနီပေါ်ကိုဖျားဘူးလာတဲ့တောင်ကူမြို့ကကိုထွန်းအောင်လည်းပါဝင်ပါတယ်
ကျွန်တော်တို့ကမတ်လ9ရက်နေ့တည်းလာတာရက်20ဆိုပြီးလာလိုက်တာခုကျွန်တော်လော့ကဒေါင်းပြီးနေတယ်ကို2လကျော်သွားပြီကိုယ်ကျွန်တော်အမေကိုကျွန်တော်ဖျားခုခေါ်လာတာကိုအမေကလည်းအသက်60ကျော်နေပြီကျမကြီးတိတ်မကောင်းဘူးဒုက္ခတွေလည်းရောက်နေပြီပထမဟိုတယ်မှာတဲတယ်ကိုအခုဒီနေ့ပြတ်သွားလို့အမျိုးလေးရှာပြီးတော့အမျိုးလေးမှာတဲနေရဗ
ျပြင်ဦးလွင့်မြို့မှာတမင်းငယ်နဲ့ခင်မွန်းဖြစ်သူကိုထားခဲ့ပြီးထိုင်းမီဟီရိုတက္ကသိုလ်မှာမဟာဘွဲ့လွန်တက်နေတဲ့ចောင်းသူမတ်တီရာဆိုရလဲကတ်မန်ဒူ School of Law တက္ကသိုလ်မှာစာရန်ပြုစုဖို့ ဖြစ်တာရောက်နေတော့ပြိမိသွားတာပါလို့ပြောလာပါတယ်။
Thai di Mahidol dekado ma chana ru a Master of Human Rights and Democratization so le usao tet ni da. Tet yin ne chana ru a second semester atwa ja lo partner university to khu twa ya da. Twa ya lo chana ru a Nippon nai yan yui lai da bo no. Pii di lo la lai da. Chana ru a Masla 23 ye ni ja yin pyan bu so bi le yin wae tha pi da bo no lamat. Ai lo le yin ya cancel chit twa le 23 ye ni ka ya chana ru pait twa da khu chain thi. Pyan lo ko ma ya u chit ni da.
Myama su ya ka sei yi le yin ni sei lo pi နိုင်ငံသားရောက်မြန်မာတွေကိုကူညီနေတာပါအိန္ဒိယနိုင်ငံဗုဒ္ဓဂါယာမြို့ကိုမြန်မာကယ်ဆယ်ရေးလေယာဉ်တစ်စင်းမေလ၂၇မှာလာဖို့ရှိတာကြောင့်အဲ့ဒီလေယာဉ်သားမိဘောကိုဝင်ကြိုပေးမယ်ဆိုရင်ပြဿနာတွေပြေလည်သွားနိုင်တယ်လို့မိတော်တက္ကသိုလ်ကျောင်းသူမတ်တီရာဆိုးကပြောပါတယ်ဆိုတော့ကျွန်တော်တို့အဲ့ဒီသတင်းတွေ့ကြရတယ်ကျွန်တော်တို့အဲ့ဒီဂါယာလောက်ထိကျွန်တော်တို့သွားနိုင်ပြန်လို့ရမယ်
ဖို့ကလည်းကျွန်တော်တို့ကနိုင်ငံဖြတ်ကျော်ရမှာနိုင်ငံနှွေးမဲမဟုတ်တော့ကျွန်တော်တို့အိန္ဒိယထဲဝင်လို့ဗီဇာမရှိဘူးလေဆိုတော့အဲ့လိုလေးရှိပြီကျွန်တော်တို့ကဘာလုပ်ရမှမသိတော့အဲ့နောက်ဆုံးကျွန်တော်တို့တခုခုနဲ့ဒီကနေစီစဉ်ပေးပြီးကျွန်တော်တို့ဂါယာတိပို့ပေးရင်မဆိုးဘူးပေါ့နော်အခုအိန္ဒိယနဲ့နေပေါ်ဆိုလာကြတော့နီးနီးလေးလေဆိုတော့ဒီဂါယာတိလာကြတဲ့အခါမှာမြန်မာနိုင်ငံကနေကျွန်တော်တို့ကတစ်ချက်လာကြပြီးအဲ့ဒီလေရင်နဲ့ပဲဆိုရင်တခါတည်းနဲ့ကျွန်တော်တို့လည်းပါသွားနိုင်တယ်ပေါ့နော်ကျွန်တော်တို့ကအဲ့လိုမျိုးလေးမျော်လင့်တာပေါ့ဒီမိဘမှာရှိတဲ့မြန်မာနိုင်ငံတိုင်ရောလေစီစဉ်ပေးလို့ရမလားဒါမှမဟုတ်အဲ့ဒီလေရင်လာတဲ့နေရာထိကျွန်တော်တို့ပို့ပေးလို့ရမလားဆိုကျွန်တော်စာရေးပြီးတော့ပို့လိုက်ပြီးတယ်ပေါ့နော်ဒါပေမဲ့အခုထိတော့ကျွန်တော်တို့ဘာမှမသိရသေးဘူးပေါ့နော်ဂါယာထိသွားနိုင်ဖို့စီစဉ်နိုင်နေဆိုရင်တော့အာအိန္ဒိယတိုင်ရောပြောပေးတာတို့မြန်မာနိုင်ငံပြောပေးတာတို့လုပ်ပေးနိုင်တယ်ပေါ့နော်ဒါပေမဲ့ဂါယာထိသွားဖို့အတွက်ကိုကိုယ်တိုင်စီစဉ်ပြီးသွားရမယ်ဆိုတာကြတော့ကျွန်တော်တို့တက်ကလည်းခက်တယ်လေလေရင်ကလည်းကျွန်တော်တို့မစီစဉ်နိုင်ဘူးပေါ့နော်
ဒီပေါ်မှာပြိမိနေတဲ့မြန်မာနိုင်ငံသားတွေကိုဘယ်လိုကူညီဆောင်ရွက်ပေးဖို့ရှိမလဲသိရအောင်ခတ်မန်ဒူမြို့တော်မှာရှိတဲ့မြန်မာတန်ယုံကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုန်းကင်ဖြည့်ဆို့သူမရှိခဲ့ပါဘူးလောလောဆယ်မှာဒီပေါ်နိုင်ငံရဲ့လော့ကဒေါင်းကာလကိုဇွန်လ2ရက်နေ့ထိတည်တန်းတိုးရတာကြောင့်အဲ့ဒီရက်နောက်ပိုင်းလော့ကဒေါင်းကာလပြီးဆုံးမှလားလေကြောင်းလိုင်းတွေပြန်ဖွင့်မှလားဆိုတာကတော့မသေးချာသေးပါဘူးဒီတော့အတွင်းမြန်မာပြည်မှာကြံခဲ့တဲ့ကလေးငယ်တွေနဲ့မိသားစုဝင်တွေအတွက်စိတ်ပူနေရတယ်လို့တောင်ငူမျိုးကကိုထွန်းအောင်ကပြောပါတယ
်ခလေးအဲ့ခလေးလေးလည်းကျွန်တော်ထားခဲ့တယ်ကွာအိမ်မှာအပွားလေးလည်းကြံခဲ့တယ်ဟောအပွားလေးကြံခဲ့ဆိုကျွန်တော်စိတ်ပူနေပြီကိုလာလာရက်20ဆိုပြီးလာတာအခုကျွန်တော်3လနီးပါးလောက်ရှိတော့မယ်ကိုအဲ့ဒါကြောင့်အရန်စိတ်ပူနေပြီကျွန်တော်လည်းအရန်ပြန်နေနေပါပြီလို့ကျွန်တော်တို့အိမ်ပြန်ဖို့အတွက်အစီအစဉ်လေးဘယ်လိုလေးဟောဘယ်လိုရမလဲပေါ့အဲ့ဒါလေးပဲကူညီသွေးစေချင်ပါတယ်
ခုချိန်ထိတော့အိမ်ပြန်ရဖို့လမ်းမမြင်သေးပဲမျောလင့်ချက်ကင်းမဲ့နေရတယ်လို့မတ်တီတာဆိုကညှိတွားပါတယ
်။လမ်းကပြောင်းနေပါတယ်အိမ်ပြန်ဖို့ကိုကျွန်တော်တို့ဘယ်တော့ပြန်ရမှန်းမသိပါဘူး။တားပြန်တင်နေငိုတစ်ခိုက်ခိုက်ငိုလိုက်ရည်လားလို့ကိုဖြစ်နေပေါ့နော်စိတ်ငြိမ်လို့။ဘုံနေဆက်ကြတယ်ပြင်ငိုကြတယ်ပေါ့နော်ကျွန်တော်တို့ဒီလိုပါပဲဘယ်နှခေါက်တောင်ငိုပြီးနေပြီလည်းမသိအိမ်လည်းမရောက်နိုင်ဘူးကျွန်တော်လည်းတမီးတစ်ယောက်ရှိတယ်အိမ်မှာလေကျွန်တော်နှစ်လအတွက်ပဲဆိုပြီးလာတာ
။ဒီပေါ်နိုင်ငံမှာပြိမိနေတဲ့မြန်မာနိုင်ငံသား73ယောက်ရှိနေပါတယ်။ကတ်မန်ဒူမြို့တော်လမ်းမတွေမှာတော့လူသူကင်းမဲ့နေပြီးစားသောက်ကုန်ရောင်းတဲ့ဈေးဆိုင်တချို့သာဖွင့်ပါတယ်လူဦးရေ28တန်းကျော်ရှိတဲ့နီပေါ်နိုင်ငံမှာကုကြံကြီးကိုဗစ်ကူးစက်ထားသူပေါင်း916ယောက်ရှိပြီး3ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်ကျွန်တော်ညံဝင်းအောင်ပါခင်ဗျာ
VOA American တန်ရဲ့မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်မကစုမောပါရှင်နိုင်ငံတကာခုံရုံး ICJ ကိုမြန်မာအစိုးရအစီရင်ခံစာမတင်ခင်မှာပဲရခိုင်ပြည်နယ်အတွင်းမှာလက်ရှိဖြစ်နေတဲ့ဆေးရေးပဋိပက္ခတွေနဲ့ရိုဟင်ဂျာတွေပေါ်မှာလူခွေချိုးဖောက်မှုတွေရှိတဲ့ဆိုတဲ့သတင်းမှတ်တမ်းတွေဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာအဖွဲ့အစည်းတွေကထုတ်ပြန်လိုက်တဲ့သတင်းကိုပြောပြပေးချင်ပါတယ်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်ပဋိပက္ခတွေရဲ့နောက်ဆက်တွဲနယ်မြေရှင်းလင်းမှုတွေအတွင်းအသက်အန္တရာယ်ဆုံးရလို့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်နဲ့ချီပြီးတော့တိမ့်ချောင်ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်အဖွဲ့အစည်းတွေစုပေါင်းပြီးတော့ရခိုင်ပြည်နယ်အတွင်းမှာအခုချိန်ထိကြုံတွေ့ရင်ဆိုင်နေရစေလူခွင့်ရေးချိုးဖောက်မှုသတင်းမှတ်တမ်းတွေကိုမြန်မာနိုင်ငံအနေနဲ့လူမျိုးတုံးသက်ဖြတ်မှုဟန်တားဖို့ဆောင်ရွက်ချက်အစီရင်ခံစာပေးပို့ဖို့ပြင်ဆင်နေချိန်မှာပဲထုတ်ပြန်လိုက်တာဖြစ်ပါတယ်2020ပြည့်နှစ် January လကနေ2020မေလအတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့မြန်မာစစ်တပ်နဲ့ရခိုင်တပ်မတော် AA တို့ကြားစစ်ရေးပဋိပက္ခတွေအတွင်းမှာရိုဟင်ဂျာတွေကြုံခဲ့ရတဲ့အိုးအိမ်တွေပျက်စီးဆုံးရှုံးရတာမိုင်းထိမှန်တာလက်နက်ကြီးကြီးကျလို့အသက်သေဆုံးထိခိုက်ဒဏ်ရာရတာသူတို့ရင်ဆိုင်နေရစေလူခွေချိုးဖောက်မှုတွေအကြောက်တရားတွေကိုအရက်ဖက်အဖွဲ့စည်းလူမှုတိုင်းဝိုင်းဆိုင်ရာအမျိုးသမီးလူငယ်ကွန်ရက်စားတဲ့ရိုဟင်ဂျာလူမှုအဖွဲ့စည်းဘောင်းဆောင်ကပူးပေါင်းပြီးတော့ ICJ တရားရုံးလူခွေအဖွဲ့စည်းတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကို ုသိစေခြင်းနဲ့အတွက်ထုတ်ပြန်တာဖြစ်တယ်လို့ Rohingya Youth Association Rohingya လူငယ်အသင်းရဲ့လူငယ်တာဝန်ခံဘာလုခါလီဒုက္ခသည်စခန်းမှာနေထိုင်တဲ့ Rohingya ဒုက္ခသည်ကိုအလီဂျာဟတ်ဟူဆန်က VOA ကိုပြောပါတယ
်။ရကံပြည်နယ်မှာအဂုတ်တိပိုက်ပေါ်နေတဲ့လူအကွာရရှိပမုနပက်တရရှင်ရော Civil Society Rohingya Civil Society အားလုံးဟာနော်ပူပေါင်းပြီးတော့တက်တဲ့ evidence နဲ့ joint statement ကိုတောက်ကဲပူလို့ပြပါတယ်။မမနိုင်ငံဟာနော်မကြခင် ICC မှာအစီအစဉ်ကနေတကူတဲ့တင်ပို့ရှိနေပါတယ်နော်။မမနိုင်ငံအစိုးရဟာနော်လင်းလေပြီးတော့နော်တကူနှစ်ကိုအရှုရှိတဲ့ Rohingya တွေကို case တွေလို့အဲ့လိုမျိုးပုံမှန်အစီအစဉ်ကန်စားဟာကျွန်တော်တို့အတော့အလွန်အသွန်ဝင်မလို့ကျွန်တော်မယူဆတဲ့အတွက်ကြောင့်ကျွန်တော်တို့ကကပါကိုဖားချင်တဲ့အတွက်ကြောင့်ကျွန်တော်အဲ့ဒီ joint statement ကိုတောက်ခဲ့တာပြပါတယ
်။အခုတည်းရခိုင်မာလူခွေချုပ်ဖော်မရေရှိနေပြီမဲ့ဒီဒုက္ခသည်စခန်းတွေထဲမှာလည်းဒုက္ခမျိုးစုံနဲ့ရင်ဆိုင်နေရတာမို့ Rohingya ဒုက္ခသည်တွေအနေနဲ့လုံးကြုံတဲ့အာမခံချက်ရရင်မိမိတို့ရဲ့နေရရင်ကိုပဲပြန်လိုပါတယ်လို့ကုတုပလောက်ဒုက္ခသည်စခန်းတွေ Rohingya ဒုက္ခသည်ဖြစ်တဲ့ Arakan Rohingya National Union ရဲ့အတွင်းရေးမှူး Elias က VOA ကိုပြောပါတယ
်ဒီ Rohingya ဒုက္ခသည်တွေကအပရှင်လို့မရလို့ဒီဘင်္ဂလားဒေ့ရှ်ကိုရောက်နေကြတာဒါတော့မြန်မာသေးပါကျွန်တော်ကကျောင်းနိုင်ငံတကာကိုရော ICC ကိုရော ICJ ကိုရောကျွန်တော်တောင်းဆိုရတာရှိပါတယ်လူကြိုးတဲ့ကွန်စီကိုကျွန်တော်ထင်ကြတာရှိပါတယ်ကျွန်တော်တောင်းဆိုချက်ကတော့နိုင်ငံသားအကွင့်ပြင်လေရစီရှင်ပါတယ်ဘယ်ကိလုံချုံစွာကျွန်တော်ပုံင်းနေရတဲ့ဘက်ကိုပြင်ရှင်ပါတယ်ကိုယ်နေမျိုးကိုပဲကိုယ်ရင်ကိုပဲကိုယ်တွားရှင်ပါတယ်ကျွန်တော်ဥစားပစ္စည်းကိုအဲ့ဒါဘယ်လိုကောက်ခွင့်မလဲကျွန်တော်အတတ်ကိုဘယ်လိုကောက်ခွင့်အဲ့ဒါတောင်းဆိုရှင်ပါတယ်မြန်မာစူရပါမအမပြမယ်နောက်တကဆက်ပြီးတော့ကျွန်တော်ဂျင်းဆိုင်မလို့ဘူးအမဖြစ်တော့အဲ့ဒါဝန်ကင်ပြီးမှကျွန်တော်လူတွေကကိုလို့စူရင်မှုပါစူရင်မှုနဲ့ဒီဘင်္ဂလားဒေ့ရှ်မှာဒီလိုတော်တော်ချက်တဲ့နေရာမှာပဲကျွန်တော်နေရတာဖြစ်ပါတယ်ကျွန်တော်အခုသူနေရှိပြီကျွန်တော်ဒီမှာနေရှိနာမှမဟုတ်တာအမြင်ဆုံးပြင်ကြည့်ပါတယ်ကျွန်တော်ဘင်္ဂလားဒေ့ရှ်ဒုဗတ်ဒီစခန်းမှာလုံးဝမနေနိုင်ပါဘူးကျွန်တော်တော်တော်အကန့်အသတ်နဲ့ဒီမှာနေရတာဖြစ်ပါတယ
် ICJ ကိုမြန်မာအစိုးရက၄လပြည့်အစီရင်ခံစာတင်သွင်းမဲ့မေလ23ရက်နေ့မတိုင်ခင်ရက်ပိုင်းအလိုအထိတရားရုံးကနေချမှတ်ထားတဲ့ကြားဖြတ်ရေးယူဆောင်ရွက်ဖို့တိုက်တွန်းချက်ဖြစ်တဲ့ Rohingya တွေကိုလူမျိုးတုံးတက်ဖြတ်မှုကနေမြန်မာအစိုးရအကာအကွယ်ပေးဖို့ပြတ်ခွက်ခဲ့တယ်လို့နိုင်ငံတကာလူချင်းချမ်းသာကွင်အဖွဲ့ Amnesty International ကလည်းမေလ22ရက်နေ့မှာထုတ်ပေါ်ပြောဆိုပါတယ်ရခိုင်ပြည်နယ်တွင်ဒုက္ခသည်စခန်းတွေမှာထားတဲ့ Rohingya 13,600 အပါအဝင်နိုင်ငံတင်းက Rohingya 63ရဲ့အခွင့်အရေးလွတ်လပ်စွာလှုပ်ရှားသွားလာခဲ့ကျန်းမာရေးဆောင်ရှားမှုတွေညှိပယ်ခံရတာရှိတယ်လို့လက်တလောရခိုင်တပ်နဲ့မြန်မာစစ်တပ်ကြားစီးပရိပခါတွေရဲ့ဒဏ်ကိုလည်းခံနေကြရလို့ဆိုရင်ပေးဖြစ်ကြောင်းထုတ်ပေါ်ပြောဆိုတာပါပြီးခဲ့တဲ့ဇန်နဝါရီလတုန်းကမြန်မာနိုင်ငံပေါ်မှာကြားဖြတ်စီရင်ချက်၄ချက် ICJ ကချမှတ်ခဲ့ရမှာ၄လအတွင်းမြန်မာစိုးရဘက်ကဆောင်ရွက်မှုတွေကို ICJ ကိုပြန်စီခံရမယ်ဆိုတာပါဝင်ပါတယ် Rohingya ဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာစိုးရဘက်ကတော့မေလ23ရက်နေ့ကျရင်စီရင်ခံစာကိုအချိန်မီတင်သွင်းတော့ဖို့ပြင်ဆင်နေကြောင်းနိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့ဆက်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်က VOA မြန်မာပိုင်းကိုပြောဆိုထားပါတယ်ရှင်ကျွန်မစုမမ
ကိုရိုနာဗိုင်းရပ်စ်ကြောင့်အပေါ်လာတဲ့ပြည်ပင်ထားတာကိုဘယ်တော့ပြန်ဖွင့်မလဲလို့ဆုံးဖြတ်ရမှာကပြည်နယ်အစိုးရရဲ့ကိစ္စလို့သမ္မတဒေါ်နယ်ထရမ့်ကအရင်ကပြောထားခဲ့ပါတယ်။နောက်ပိုင်းမှာတော့ပြည်ပင်တွေလှုပ်ထားတဲ့ပြည်နယ်အစိုးရတွေကိုဆန္ဒပြနေတဲ့သူတွေကိုသူကထောက်ခံခဲ့ပြန်ပါတယ်။အဲဒီပြည်နယ်တွေဟာနိုဘာလရွေးကောက်ပွဲမှာသမ္မတထရမ့်ပြန်ရွေးခံရဖို့အတွက်အရေးပါတယ်လို့ဒီမိုကရက်အုပ်ချုပ်ရေးမှူးတွေအုပ်ချုပ်နေတဲ့ပြည်နယ်တွေလည်းဖြစ်ပါတယ်။ Brian Patton ရဲ့သတင်းလွှာကိုပြောပြပါမယ်။ဘူပန်တွေကတမရထရမှာကာယောဂကိုတုံ့ပြန်ရမှာနိုင်ငံကြီးကအမျက်ထုတ်နေတယ်လို့ပြောနေချိန်မှာပဲသူ့ကိုထောက်ခံတဲ့သူတွေကတော့အလုံးရှိတဲ့ပြည်သူတွေရဲ့အမကျေနပ်ချက်တွေကိုသူကထုတ်ပေါ်ပြောဆိုပေးနေတာလို့လည်းပြောပါတယ်။ Pennsylvania, Wisconsin နဲ့ Michigan ပြည်နယ်အစိုးရတွေကိုဆန္ဒပြနေသူတွေအတွက်တော့တမရထရကစိတ်သဘောထားချင်းတိုက်ဆိုင်တဲ့မိတ်ဆွေတယောက်ဖြစ်လာပါတယ်
။ There are a lot of protests out there.And
ဆန္ဒပြနေပါလေကအများကြီးရှိတာသတိထားမိတယ်။တချို့ပြည်နယ်အုပ်ချုပ်ရေးမှုတွေတလွဲတချို့အများလုံးနေသလားလို့ကျွန်တော်ထင်မိတယ်လို့ပြောတာပါ။အဲ့ဒီပြည်နယ်တွေမှာ2016သမ္မတရွေးကောက်ပွဲတုန်းကသမ္မတထရမ့်အနိုင်ရခဲ့တာဖြစ်လို့အခု2020ရွေးကောက်ပွဲမှာလည်းအဲ့ဒီပြည်နယ်တွေကမဲတွေကအဆုံးဖြတ်ပေးလာနိုင်ပါတယ်။ထရမ့်ကိုထောက်ခံသူတွေကတော့ဒီမိုကရက်အုပ်ချုပ်ရေးမှုတွေကကန့်သက်ချက်တွေတရားလွန်ချမှတ်ထားတယ်လို့ပြောပြီးသမ္မတကအခုလိုဝေဖန်တာမှန်ကန်တယ်လို့ထင်ကြပါတယ
်။ He wants to allow states to determine their lockdowns.
အပေါ်လာပြည်ပြင်ထားတဲ့ကိစ္စပြည်နယ်ရီကဆုံးဖြတ်ဖို့သမ္မတထရမ့်ကလိုလားပါတယ်။ဒါပေမဲ့ဒါကဘောင်ကျော်လုံးနေတဲ့သူတွေကိုမဝေဖန်ရဘူးလို့ဆိုလိုတာတော့မဟုတ်ပါဘူး။ကာယောဂအရေးပြည်နယ်ရီကိုအာဏာပေးပြီးမှပြည်နယ်အုပ်ချုပ်ရေးမှုတွေကိုဝေဖန်တိုက်ခိုက်ပြီးရှင်းအောင်မညီလုပ်နေတာကသမ္မတထရမ့်ကနိုင်ငံရေးအသုပ္ပိကတခြားလူတွေစီကိုလွှဲချနေတာကြောင့်လို့ American တက္ကသိုလ်က Capri Safaro ကပြောပါတယ်
။ If he is able to basically you know
မရှိကံလိုဟိုဘက်ရင်းလိုက်ဒီဘက်ရင်းလိုက်ဖြစ်တတ်တဲ့ပြည်နယ်တွေကပြည်နယ်အုပ်ချုပ်ရေးမှုတွေနဲ့သူနဲ့မဆိုင်ဘူးဆိုပြီးခွဲခွဲခြားခြားနေပြနိုင်ရင်
စီးပွားရေးထိခိုက်စရာကငါကြောင့်မဟုတ်ဘူးညီတို့ကြောင့်ဆိုပြီးသူတို့ကိုအပြစ်ပြောနိုင်တာပေါ့လို့ပြောပါတယ်ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရဆုံးနိုင်ငံကအမေရိကန်နိုင်ငံဖြစ်ပြီးအခုချိန်ထိလူ6000ကျော်သေဆုံးခဲ့ရတယ်လို့စီးပွားရေးလုပ်ငန်းအများစုကရန်နာခဲ့ရတဲ့ကြောင့်လူသားပေါင်းများစွာအလုပ်ပြုတ်ခဲ့ရပါတယ်တင်းတင်းပြပြယောဂဆစ်ဆေးနိုင်တဲ့အားနဲ့ယောဂကိုမျက်ခြေမပြတ်စောင့်ကြည့်နိုင်တဲ့အခြေအနေအမေရိကန်နိုင်ငံမှာမရှိသေးတာကြောင့်ကျွန်မရဲ့တာဝန်ရှိသူတွေကစိုးရိမ်နေတဲ့ကြားကသမ္မတ Trump ကစီးပွားရေးပြန်ဖွင့်ဖို့တွန်းအားပေးနေတာပါသမ္မတကလူစုလူဝေးကိုထောက်ခံအားပေးနေတဲ့ဗျူဟာကလည်းကယောဂအကြက်တဲမှာသူညံ့ခဲ့တာကိုမသိမသာပြနေတယ်လို့လည်းနိုင်ငံရေးအခက်အခဲတွေကပြောပါတယ် George Washington တက္ကသိုလ်က Matthew Dalek က
On one level he's saying hey you know reelect me
တပတ်မှာတော့လူတွေကိုကျွန်တော်ကိုပြန်ရွေးပါစီးပွားရေးပြန်ကောင်းအောင်လုပ်ပေးမယ်လို့ပြောနေတယ်လို့တပတ်မှာလည်းပြည်내ရင်းနဲ့ပြည်내ကောင်းဆောင်တွေကိုကျွန်တော်ထိထိရောက်ရောက်မအုပ်ချုပ်နိုင်ဘူးလို့ပြောနေတယ်လို့ဖြစ်နေပါတယ်လို့ပြောပါတယ်အခုတော့ American ကပြည်내50စလုံးစီးပွားရေးပြန်ဖွင့်ပေးခဲ့ပြီး COVID-19 ကိုစစ်မှုပုံများလာတာကိုလည်းတွေ့နေရပါတယ်ဒါတွေကလာမယ့်နိုဝင်ဘာလရွေးကောက်ပွဲအပေါ်ဘယ်လိုရိုက်ခတ်မှုရှိမလဲဆိုတဲ့အတွေ့အကြုံနဲ့မြေမြာမှုတွေလည်းပိုပြီးများပြားလာပါတယ်ခင်ဗျာကျွန်တော်ရမတော်ပါ
VOA American အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးခန္ဓာကိုကျမခင်မြွေထွေးကတင်ဆက်ပေးပါမယ်။မေလ12ရက်နေ့ဟာခေတ်သစ်သူများပြုနည်းပညာတွေကိုနောင်လာနောက်သားတွေကိုမျိုးစေ့ချပေးခဲ့တဲ့ခယူနာရှင်မိရေရှင်မအဖြစ်ကဘာကဂုံပြုခေါ်ဆိုခံရသူသူနာပြုဆီယာမဖလော်ရန်စ်နိုင်တင်ကြီးရဲ့နှစ်နေရပြည့်မွေးနေ့ဖြစ်တယ်လို့သူကဂုံပြုတဲ့ကမ္ဘာသူနာပြုများနေလည်းဖြစ်ပါတယ်။ဝီနာသရီကိုပြည်သူဆောက်ရှောက်တဲ့နေရာမှာစေတနာမြေတားရှိထားပြီးအထက်ရောက်ဆုံးကုသပေးနိုင်မယ့်ဤစနစ်တွေကိုချမှတ်ပေးခဲ့တယ်လို့ယောဂဘုကုသပြန့်ပွားမှုတွေကိုထိန်းချုပ်နိုင်အောင်လက်ကိုမကြမကြတန့်ရှင်းစင်ကြယ်အောင်စေကြောဖို့ဆိုတဲ့အလေးထားကောင်းတွေကိုလေ့ကျင့်ပြုထောင်ပေးခဲ့တာကြောင့်ကမ္ဘာဆေးဘက်ဆိုင်ရာသမိုင်းမှာတော့ထင်ရှားတဲ့အမျိုးသမီးတစ်ယောက်ပဲဖြစ်ပါတယ်။ပုံမှန်လက်ရှိကြဘူးဆိုရာအပါဝင်သူချမှတ်ခဲ့တဲ့သူနာပြုနည်းလမ်းတွေကဒီကနေ့အထိအများပြည်သူကျန်းမာရေးအတွက်အကျိုးပြုနေဆဲပဲဖြစ်ပါတယ်။ဒီကနေ့ကမ္ဘာကျော်ဝန်ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာရှီတန်ကနေပါဝင်နေကြတဲ့သူနာပြုအမျိုးသားအမျိုးသမီးတွေနဲ့အတူမိလာထဲမှာကြားရောက်တဲ့မိရဲ့ရှင်ဖလော်ရန်စ်နိုင်တင်ဂေးရဲ့အနှစ်နရာပြည့်မွေးနေ့ကိုဂုဏ်ပြုတဲ့အနေနဲ့နိုင်တင်ဂေးရဲ့ဘဝတစ်စိတ်တစ်ပိုင်းနဲ့သူ့ရဲ့သမိုင်းဝင်စွမ်းဆောင်ချက်တချို့ကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြပေးပါမယ်ရှင်။ဒီကနေ့ကမ္ဘာတဝန်းလူတွေတန်းတဲ့ချီခုဆက်ခံရတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာလူတွေရဲ့ကျန်းမာရေးအသေးနဲ့တကွေပန့်ရှင်ကြီးဘယ်လောက်ထိအရေးပါတယ်ဆိုတာကိုနှိုးဆော်လိုက်တာပဲဖြစ်ပါတယ်။လက်ကိုပုံမှန်ဆေးခြင်းအဖြစ်ပိုးမွှားတွေကိုတည်စေနိုင်ပြီးလူအသက်ပေါင်းများစွာကိုကယ်တင်နိုင်တယ်ဆိုတာကိုလက်တွေ့ဖြစ်ရတွေနဲ့ပြခဲ့ပြီးလူတွေအတွက်တကွေတန်းရှင်အလေးအကျင့်ကောင်းတွေကိုလူငယ်တဲ့နှစ်တရာကျော်200နီးပါးကလေးကညွှန်ကြားပြသပေးခဲ့သူကတော့မိရင်ရှင်မလေးနိုင်တင်ကြီးလို့ကဘာကတည်ကြတဲ့ဗြိတိန်နိုင်ငံကသူနာပြုဆီယာမဖလော်ရန်စ်နိုင်တင်ကြီးပဲဖြစ်ပါတယ်။1853ခုနှစ်ကဗြိတိန်ပြင်သစ်နဲ့တူရကီမဟာမိတ်တပ်ဖွဲ့တွေနဲ့တစ်ဖက်မှာရုရှားအင်ပါယာတို့အကြားခရိုင်းမီးယားစစ်ပွဲဖြစ်ပွားနေတဲ့အချိန်ဒီကနေ့ခေတ်တူရကီနိုင်ငံအစ္စတန်ဘူမြို့ကစကူတရီဆေးရုံမှာတရားရစစ်သားတွေကိုတွားရကုသပေးခဲ့တဲ့သူနာပြုဆီယာမနိုင်တင်ကြီးဟာတရားရစစ်သားတွေနဲ့ပြည်နေတဲ့ဆေးရုံမှာကာလဝမ်းယောဂါနဲ့ဥယောင်ငန်းဖျားလိုကုသယောဂါတွေနဲ့ကြုံနေရတဲ့အချိန်လူနာတွေကိုပြုစုဆောင်ရှောက်ပေးခဲ့သူဖြစ်ပါတယ်။စီယုံကိုရောက်လာတဲ့ဗြိတိန်စစ်သားတွေဟာစစ်ပွဲထံရာကြောင့်တည်ဆုံရတာထက်ကုသယောဂါတွေကြောင့်တည်ဆုံရတာကဆယ်ဆလောက်ပိုများနေတာကိုနိုင်တင်ကြီးကသတိပြုမိခဲ့ပါတယ်။ဒါကြောင့်လူနာတွေရဲ့တကူရီတန့်ရှင်းရေးနဲ့မေလာစနစ်ကောင်းမွန်အောင်ဆောင်ရွက်ပေးခဲ့တယ်လို့လူနာကရင်အိယာတွေကိုတန့်ရှင်းမှုရှိအောင်လေဝင်လေထွက်ကောင်းအောင်လူဝတ်တဲ့အစာအာဟာရရရှိအောင်စသဖြင့်ပြည်ပြောင်းလဲမှုတွေကိုအဖက်ဖက်ကလုပ်ပေးခဲ့ပါတယ်။ အဲ့ဒီအချိန်တုန်းကနိုင်တင်ကြီးရဲ့ကြိုးပမ်းမှုတွေဟာအခုအချိန်ထိအရေးပါအရာရောက်နေတော့မယ်လို့လန်ဒန်မြို့မှာရှိတဲ့ Florence Nightingale ပြားရဲ့ညွှန်ကြားရေးမှူး David Green ကပြောပါတယ်
။ Nightingale is certainly very relevant today because of the absolutely pioneering work that she did regarding hygiene, particularly the washing of hands, making sure that there is
Nightingale ဟာသူ့ရဲ့ရှေ့ဆောင်လမ်းပြကြိုးပမ်းဆောင်ရွက်မှုတွေကြောင့်ဒီကနေ့ကျွန်တော်တို့ခေတ်အထိအကျိုးပြုနေစေပါပဲ။တခုရေတန်ရှင်ရေးအတွက်သူတို့ဖြင့်လက်တွေပုံမှန်ဆေးဖို့လမ်းညွှန်ခဲ့တယ်လို့လူနာတွေကိုအကောင်းဆုံးပြုစုဆောင်ရှောက်နိုင်ဖို့ဘယ်လိုလူနာမျိုးပဲဖြစ်ဖြစ်ပြုစုဆောင်ရှောက်တဲ့အခါမှာကောင်းမွန်တဲ့အလေးအထားတွေကိုလိုက်နာဆောင်ရွက်ကြဖို့တာဝန်ကျေပွန်မှုနဲ့ညှင့်မာတဲ့စံတန်ဘိုးတွေထားရှိနိုင်ဖို့အတွက်ရှေ့ဆောင်လမ်းပြခဲ့လို့ပါပဲ
။19ရာစုခေတ်လယ်ကာလဖြစ်တဲ့အဲ့ဒီအချိန်ကဆေးရုံတွေဟာညစ်ပတ်ပေးရပြီးအသေးအံနာမကျန်းဖြစ်နေသူတွေနဲ့ပြည့်နေတဲ့နေရာတွေဖြစ်ပြီးဘယ်သူကမှအဲ့ဒီလိုနေရာမျိုးမှာအလုံးမလုံးချင်ကြပါဘူး။လူအဖွဲ့အစည်းအတွင်းအနှိမ့်ဆုံးအလွာကလူတွေသာလှုပ်ကြတဲ့အလုပ်မျိုးသူနာပြုတ်လို့ဆိုရင်နေကြတဲ့အလုပ်တစ်ခုအဖြစ်သတ်မှတ်ခဲ့ကြတာပါဒါပေမဲ့ Nightingale ကဒီယူဆပြောင်းလဲသွားတဲ့အထိသူနာပြုတ်အတတ်နဲ့နီးပညာတွေကိုအဆင့်တန်းမြင့်မအောင်လှုပ်ပေးခဲ့ပြီးအရေးပါတဲ့ပြည်သူ့ကျန်းမာရေးလုပ်ငန်းကြီးတစ်ခုဖြစ်လာအောင်မျိုးစေ့ချပေးခဲ့ပါတယ်ဒီနေရာမှာ Nightingale မွေးဖွားခြင်းပြင်ပုံကိုအထူးချုံပြောပြရရင်တော့ဖခင်ကဗြိတိန်ပြည်ပရှင်တထေးကြီးမိခင်ဖြစ်သူကလည်းမျိုးရိုးစင်ဆက်ကုန်တယ်မိသားစုကနေဆင်းသက်လာတဲ့ကြွယ်ဝတဲ့သူတဦးဖြစ်ပြီး Nightingale ကိုတော့အီတလီနိုင်ငံ Florence မြို့မှာ1820ခုနှစ်မေလ12ရက်နေ့မှာမွေးဖွားခဲ့တာပါသူမွေးတဲ့မြို့ကိုယူပြီး Florence Nightingale ဆိုတဲ့နာမည်ကိုရခဲ့တာပါပညာတတ်လူချမ်းသာမိသားစုကနေမွေးဖွားခြင်းပင်ခဲ့သူဖြစ်ပေမဲ့လို့အဆောင်ရောင်ပကာသနာတွေမှာပျော်မွေ့မနေပဲနာကျင်ဝေဒနာခံစားနေရတဲ့သူတွေနွမ်းပါနေကြတဲ့သူတွေအတွက်လူဝတ်တဲ့ကျမ်းမာရေးပြုစုဆောက်ရှောက်မှုတွေပေးနိုင်ဖို့သူ့ဘဝတစ်လျှောက်ချိုးပန်းခဲ့ပါတယ်။ Nightingale ကခရိုင်းမီးယားစစ်ပွဲကာလအတွင်းညဘက်အိတ်ချိန်တွေမှာတော့မနာမနေပဲမိရင်တစ်လုံးနဲ့လူနာတွေကိုလိုက်လံကြည့်ရှုဆောက်ရှောက်ပြုစုပေးခဲ့တာကြောင့် The Lady with the Lamp မိရင်ရှင်မလေး Nightingale ရဲ့လို့အမည်ထွင်ခဲ့ပါတယ်။ Nightingale ပြတဲ့ညွှန်ကြားရေးမှူး David Green ကတော့Nightingale ရာအတိုင်းမြင့်အတွက်တရေကောင်းတစ်ယောက်ပါပဲလို့ပြောပါတယ်
။ She was the hero the nation needed during the Crimean War at the times when things went very very badly for the UK. There wasn't a military hero. There wasn't a political hero from that conflict.
ဒီနိုင်ငံအတွက်ဆော့ဆာရရအမတန်ဟိုးမှာဆိုးရွားနေတဲ့အချိန် Crimea စစ်ပွဲကာလအတွင်းမှာသူဟာနိုင်ငံအတွက်သူရဲကောင်းတစ်ယောက်ပါပဲ။အဲဒီစစ်ပွဲမှာစစ်သူရဲကောင်းဆိုတာလည်းမရှိခဲ့ဘူး။နိုင်ငံရေးသူရဲကောင်းဆိုတာလည်းမထွက်ပေါ်ခဲ့ဘူး။အဲ့လိုအချိန်မှာ Nightingale ဟာသူရဲကောင်းတယောက်အဖြစ်စွမ်းဆောင်ပြနိုင်ခဲ့ပါတယ်
။ Nightingale ရဲ့ပြင်ပခံကြိုးပမ်းမှုတွေကြောင့်ပဲ Scutari ဆေးရုံမှာကုသရောဂါတွေကြောင့်သိဆုံးတဲ့လူနာတွေတိတိတသားကျဆင်းသွားပါတယ်။ဒီလိုပြောင်းလဲလာတဲ့အချိန်တွေကိုလည်းထောင်ဝင်ရှိသူတွေသိအောင် Nightingale ကကြိုးပမ်းခဲ့ပါတယ်။အခြေအနေတွေဘယ်လိုအချိန်မှာဘယ်လိုတိုးတက်ပြောင်းလဲသွားခဲ့တယ်ဆိုတာကိုစနစ်တကျစာရင်းပြုစုပြီးမှတ်တမ်းတင်ခဲ့တယ်လို့သူရဲခဲ့တဲ့မှတ်တမ်းစာတို့တွေတောင်းတဲ့ချီးပီးရှိပါတယ်။ကုသရောဂါတွေကိုထိန်းချုပ်နိုင်အောင် Nightingale လမ်းညွှန်ပေးခဲ့တဲ့အလေးချိန်ကောင်းတွေကဒီနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်နေချိန်မှာအရေးပါအရာရောက်နေဆဲပဲလို့လန်ဒန်မြို့က Guy's and St. Thomas NHS Foundation Trust အဖွဲ့ကသူနာပြုအကြီးအကဲ Elin Seals ကပြောပါတယ
် The principles remain is just exactly the same today as they did 200 years ago which is you need to wash your handsand you need to make sure that the environment you work in is
200လောက်တုန်းကလိုပါပဲဒီအခြေခံစီမင်းတွေကဒီကနေ့ခင်မာလဲပြောင်းလဲမသွားပါဘူးလက်ကိုပုံမှန်ဆေးရမယ်ကိုအလုပ်လုပ်တဲ့နေရာပတ်ဝန်းကျင်ကတန့်ရှင်းတည့်ရနေရမယ်ဆိုတာတွေပြီးတော့ပို့ပြီးအရေးကြီးတာကတော့လူနာတွေကြားမှာနေရာတစ်ခုချထားဖို့ ਨੇ ဆေးရုံတွေမှာလေဝင်လေထွက်ကောင်းဖို့လိုအပ်တယ်ဆိုတာတွေပါပဲ
လူငယ်တဲ့နှစ်နေရာလောက်ကနေအခုအချိန်မှာခေတ်တွေနေရာတွေမတူတော့ဘူးဆိုပေမဲ့အခြေခံလှုပ်ဆောင်ရမယ့်စီမင်းစည်းကမ်းတွေကတော့အတူတူပါပဲအရင်ခေတ်တုန်းက Nightingale နဲ့သူနာပြုတွေစစ်ပွဲတွေကြားမှာလူနာတွေကိုပြုစုခဲ့ရပြီးဒီကနေ့ခင်မာကတော့သူနာပြုတွေဟာ COVID-19 ဆိုရဲမမြင်နိုင်တဲ့ရန်တွေကိုရင်ဆိုင်တိုက်နေကြရတာပါဒါပေမဲ့မတူတာကတော့လူငယ်တဲ့နှစ်တရာကျော်နှစ်ရာနီးပါးကအမျိုးသမီးတွေဟာဒီကနေ့ခေတ်အမျိုးသမီးတွေလိုလူမှုအတိုင်းဝိုင်းတွင်မှာတန်းတူညီမျှဆက်ဆံတာကိုမခံရတဲ့ကြားကနေသူတို့ကိုအတိအမဲ့ပြုလာအောင်ရုန်းကန်ကြိုးစားခဲ့ကြရတာပါ
So I think it's easy for us to say that nursing was born out of the drive that hospitals should do the sick no harm and the focus on good infection control practice and things
သူတို့ပြုအလုပ်ဆိုတာဒီလိုပါပဲရှင်ဆေးရုံတွေမှာလူနာတွေထိခိုက်နာကျင်မှုမခံစားရအောင်ကုသရောဂါတွေထိန်းချုပ်နိုင်မယ့်နည်းလမ်းတွေကိုအလေးထားပေးရတယ်ဆိုတာမျိုးတွေအခုချိန်မှာကျမတို့ပြောရတာတော့လွယ်ပါလိမ့်မယ်ဒါပေမဲ့ဒီကနေ့ကျမတို့လူမှုအတိုင်းဝိုင်းမှာရှိတဲ့တန်းတူညီမျှမှုမျိုးကအဲ့ဒီအချိန်မှာအမျိုးသမီးတွေမှာမရှိခဲ့ပါဘူးတကယ်ကိုလေးစားအံ့ဩစရာကောင်းတဲ့အမျိုးသမီးတယောက် တကယ်ကြီးမားတဲ့အောင်မြင်မှုတွေရအောင်လို့စွမ်းဆောင်နိုင်ခဲ့တဲ့သူတယောက်ပါဒီကနေ့အချိန်သူသာရှိနေမယ်ဆိုရင်ဘလို့ပေးဆက်မှုမျိုးတွေနဲ့ဘလောက်စွမ်းဆောင်ပြမလဲဆိုတာတွေးကြည့်ရင်တကယ်ချီးကျူးစရာပါရှင
်ခရိုင်းမီးယားစစ်ပွဲအတွင်းသူရဲ့စွမ်းဆောင်ချက်တွေကြောင့်အသိမဲ့ပြုခံခဲ့ရတဲ့နိုင်တင်ဂိတ်ဟာဗြိတိန်အစိုးရကသူ့ကိုဂုဏ်ပြုပေးရတဲ့လူရန်ငွေတွေကိုကိုချိုးအတွက်မသုံးဘဲ1860ခုနှစ်မှာနိုင်တင်ဂိတ်သူနာပြုချောင်းကိုတည်ထောင်ခဲ့ပါတယ်လန်ဒန်မြို့စိန့်တောမန့်ဆေးရုံမှာအခြေစိုက်တဲ့ဒီသူနာပြုချောင်းကနေသူနာပြုပေါင်းများစွာကိုမွေးထုတ်ပေးခဲ့တယ်လို့ဒီကနေ့ခေတ်အထိအဆင့်တန်းမီနေဆဲဖြစ်တဲ့သူနာပြုအတတ်ပညာတွေနဲ့နှီးစနစ်တွေကိုမျိုးစေ့ချပေးခဲ့ပါတယ်စစ်ပွဲပြီးအထွေလူနာတွေကိုပြုစုဆောက်ရှောက်ရာကနေယောဂကူးစက်ခံရပြီးနာမကျန်းဖြစ်တဲ့တိုင်အောင်နိုင်တင်ဂေးကတော့အနားမယူခဲ့ပါဘူးစစ်ကမှတ်တမ်းများ Notes on Hospitals နဲ့သူနာပြုစုနီးမှတ်တမ်းများ Notes on Nursing ဆိုတဲ့မှတ်တမ်းစာပေတွေရေးသားခဲ့ပြီးနော်လာနောက်သားတွေအတွက်အရေးကြီးတဲ့ကျန်းမာရေးဆိုင်ရာအချက်အလက်တွေကိုမျှဝေပေးခဲ့ပါတယ်။1930ခုနှစ်အသက်90အရွယ်ကွယ်လွန်တဲ့အချိန်အထိကျန်းမာရေးနဲ့ပတ်သက်တဲ့ပညာရေးလုပ်ငန်းတွေကိုလုပ်သွားခဲ့ပါတယ်။လူသားတွေအတွက်ကျန်းမာရေးကောင်းကျိုးချမ်းသာခံစားရစေနိုင်မယ့်နည်းလမ်းတွေကိုလမ်းပြပေးခဲ့တဲ့နိုင်တင်ဂေးဟာဆေးပညာသမိုင်း၊သူနာပြုသမိုင်းမှာတော့ဘယ်တော့မှပျောက်ပြတ်သွားမယ့်သူတရားမဟုတ်ပါဘူး။သူကိုဂုံပြူတဲ့အနေနဲ့သူရဲ့မွေးနေ့မေလ12ရက်နေ့ကိုကမ္ဘာသူနာပြုများနေ့အဖြစ်ကမ္ဘာကသတ်မှတ်ခဲ့တယ်လို့အများပြည်သူကျန်းမာရေးနဲ့သူနာပြုအတတ်ပညာတွေမှာထူးခြားတဲ့သူတွေစံပြထိုက်တဲ့စွမ်းဆောင်မှုတွေဆောင်ရွက်ခဲ့ကြတဲ့သူနာပြုတွေကိုနှစ်စဉ်နှစ်တိုင်းဒီလိုနေ့မှာ Florence Nightingale စုချီးမြှင့်လာတာ1912ခုနှစ်ကတည်းကဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းဒီစုရထားသူ၄ဦးရှိပါတယ်ခေတ်သစ်သူနာပြုစနစ်ကိုစတင်ပေးခဲ့တဲ့သူနာပြုမိခင်ကြီး Florence Nightingale ဟာဆေးဘက်ဆိုင်ရာသမိုင်းမှာအရေးပါလာတယ်လို့တချိန်ကလူမှုရေးမမျှတမှုတွေနဲ့အမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုတွေကိုကျွမ်းလွန်ပြီးအမျိုးသမီးတယောက်ရဲ့စွမ်းဆောင်မှုတွေကိုထူးထူးခြားခြားပြသနိုင်ခဲ့သူဖြစ်တဲ့ဆရာကိုတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်။ကျွန်မခင်ဗျူပြပါရှင
်။ကုဒဝတ္တဆုံးလင်အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်သမရရီစီးနေတဲ့ Air Force One လေယာဉ်ပုံစံတည်ဆောက်ထားတဲ့ပြတိုက်လေယာဉ်ကိုတွားပြီးတော့ကြည့်ရမှာပါဒီအကြောင်းကျွန်တော်အအောင်ကတင်ပြပေးထားပါရခင်ဗျာAir Force One လေယာဉ်ဟာအမေရိကန်သမရကမ္ဘာတဝန်းခီးသွားရမှာအမြဲအသုံးပြုတဲ့လေယာဉ်ကြီးပါအခုခါမှာတော့ဒီလေယာဉ်ကြီးထဲမှာဘလို့ဖွဲ့စည်းတည်ဆောက်ထားတာလဲသမရကလေယာဉ်နဲ့ခီးသွားတဲ့အခါမှာဘလို့စားတောက်နေထိုင်လဲဘသူတွေကသူလိုအပ်တာတွေကိုလောက်ကင်ဖြည့်ဆည်းပေးလဲဆိုတာတွေကိုတင်ပြပေးမှာပါလူအများစုအတွက်တော့လေယာဉ်ကိုခီးသွားလာရမှာပဲစီးနင်းအသုံးပြုတာဖြစ်ပေမဲ့အမေရိကန်သမရစီးနင်းတဲ့ Air Force One လေယာဉ်ကတော့သူ့အတွက်ဝင်းဟင်းထဲကရုံးခန်းနဲ့အိမ်ဖြစ်ပါတယ်။အခုခါမှာတော့ Air Force One လေယာဉ်ကိုဘလို့ဖွဲ့စည်းတိစောက်ထားလဲဆိုတာလူအများကြည့်နိုင်မှုပုံစံတူတစ်ခုကိုဆောက်လုပ်ပြီး Washington DC အပြင်ဘက်က National Harbor အရမှာပြသထားပါတယ်။ဝင်ကြည့်မယ်ဆိုရင်တော့လက်မှတ်ကို airforceoneexperience.com မှာဝင်နိုင်ပြီးတော့ဝင်ကြေးက30ပါလူရမ်းများတဲ့အချင်းဆိုရင်တော့$35ပါအသက်65နှစ်နဲ့အထက်တက်ကြီးရွယ်ဦးတွေတက္ကသိုလ်ကောလိပ်ကျောင်းသားနဲ့စစ်မှုတန်းတွေကတော့$22ပဲပေးရမှာပါအသက်4နှစ်ကနေ12နှစ်အတွင်းဆိုရင်တော့$15ပါလေရင်တစ်စီးလုံးကိုလေ့လာချိန်ကတော့တနာရီလောက်ကြာပါတယ်အဲ့လိုလာကြည့်မယ်ဆိုရင်တော့လေရင်ထဲကနေရာတွေအကြောင်းကိုလည်းသိရဖို့ကိုယ့်ရဲ့ cell phone နဲ့နှစ်ချက်ယူလာဖို့လည်းလိုပါမယ်ဒါမှသာလေရင်ထဲမှာကြည့်ရှုနေချိန်အဲ့ဒီနေရာတွေအကြောင်းဖုန်းကနေတဆင့်အတန်ဖိုင်ဖွင့်ပြီးတော့နားထောင်နိုင်အောင်ပါတကယ်ကတော့ဒီလေရင်ဟာတာမန်ကုန်တင်လေရင်တဆင့်ကို Air Force One လေရင်အဖြစ်အသုံးများတဲ့ Boeing 747လေရင်ပုံစံနဲ့တထက်ထဲတူအောင်ပြင်ဆင်ထားတာပါဒီလေရင်ကိုစပြီးတော့တက်ကြည့်တယ်ဆိုရင်ပဲလေရင် engine အကြောင်းကစလို့တယ်လီဖုန်းကနေတဆင့်အခုလိုရှင်းပြပါတယ်
You should be standing by the massive engineFeel free to walk up to it.
အင်ဂျင်ကြီးလေးလုံးတက်ဆင်ထားတဲ့ဒီလေယာဉ်ဟာကဘာတစ်ပတ်သုံးမုန်တမုန်အကွာပွေးဖြစ်တဲ့မိုင်8000ခရီးကိုမယက်မနာပြန်သက်နိုင်ပြီးတကယ်လို့မြေပြင်ကိုဆင်းသက်မှာကြောင့်အနေရရှိတယ်ဆိုရင်လည်းဝေဟင်ထဲမှာပဲစီတဲလေယာဉ်တွေစီကနေတဆင်စီပြန်ဖြစ်နေပါတယ်82နာရီလုံးလဲဇက်တိုက်ပြန်သန်းနိုင်တာပါတကယ်တော့လဲ Air Force One လို့ခေါ်တာဟာသမရစီးနင်းတဲ့လေယာဉ်ဟာလေကြောင်းထိန်းချုပ်တဲ့မျောစင်နဲ့ဆက်သွယ်တဲ့အခါမှာအမှားအယွင်းမရှိအောင်အတွက်နာမည်ပေးထားတာပါသမရတက်တန်းကုံဆုံးတဲ့အချိန်မှာသူတို့နေထိုင်ရာပြည်နယ်တွေကိုပြန်လိုက်ပို့လို့ဒ ဒီလေရင်ကိုပဲစီးနေတဲ့အခါမှာတော့ Air Force 1လို့မခေါ်တော့ပါဘူ
း And Air Force 1 has also carried the bodies of our deceased presidents on one final ride.
ဒါပြင်ကွယ်လွန်သွားတဲ့သမရဟောင်းတွေကိုနိုင်ငံတော်ဇာပနအခမ်းအနားအတွေ့ရွှေ့ပြောင်းတည်ယူရမှာလဲ Air Force 1ကိုအသုံးပြုပါရယ်သမရဂျွန်ဖ်ကနေဒီလင်ဒန်ဂျွန်ဆန်နဲ့သမရဖို့တို့ကိုလည်းဒီလေရင်နဲ့တည်ဆောင်မှုပါရယ်2004ခုနှစ်ကသမရရော်နယ်ရီဂန်ရဲ့ရုပ်အလောင်းကိုတည်ဆောင်ချိန်မှာလဲသူသမရတာဝန်ယူစဉ်ကလေရင်ရဲ့အတွင်းအပြင်အတိုင်းပြန်လည်ပြင်ဆင်ထားပေးခဲ့ပါရယ်လေရင်ရဲ့ရှေ့ပိုင်းမှာတော့သမရရဲ့အေကန်းအိတ်ခန်းနဲ့အစီဝေကန်းရုံးခန်းတွေရှိပါတယ်။သမရအိတ်ခန်းမှာတော့တယောက်အိတ်ကဒင်းနှလုံးချထားပါတယ်။ Air Force လေရင်ပေါ်မှာသမရအခန်းထဲကလွဲလို့လေရင်မှုတွေအတွက်သာအိတ်ရရှိပါတယ်။သမရရုံးဝန်ထမ်းတွေအထူးလုံခြုံရေးအဖွဲ့တွေဟာ couch ထိုင်ခုံနဲ့ကျန်းမြေတွေပေါ်မှာပဲအိတ်ကြရတာပါ။သမရစီးတဲ့လေရင်ဆိုပေမဲ့လည်းဇိမ်ခံဖို့ဆိုတာထက်လုပ်ငန်းအတွက်ဖွဲ့စည်းတည်ဆောက်ထားတာကြောင့်ပါ။အစီဝေကန်းကိုကြည့်လိုက်မယ်ဆိုရင်လည်းထူးခြားချက်တွေကိုတွေ့ရမှာပါ။ပေ4000အမြင့်ကရုံးခန်းဆိုတော့ဇပွဲပေါ်မှာတင်ထားတဲ့ကော်ပီကွက်တွေမမှောက်အောင်အထင်းကွက်တွေလှုပ်ထားတယ်လို့အစည်းအဝေးထိုင်ခုံတွေမှာဆိုရင်လဲစီဘဲလ်ထိုင်ခုံကပတ်တွေကိုတွေ့ရမှာပါအဲ့ဒီနောက်ကယ်ရက်ကတော့သမရယုံအဖွဲ့ဝင်တွေသမရလုံခြုံရေးအဖွဲ့ဧည့်သည်တွေနဲ့သတင်းတောက်တွေအတွက်နေရာတွေပါဝင်ပါတယ်အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုအလေးထားတဲ့နိုင်ငံဖြစ်တာကြောင့်သတင်းမီဒီယာတွေသမရသွားလေရာကိုလိုက်ပါနိုင်အောင်စီစဉ်ပေးထားတာပါသတင်းမီဒီယာတွေသာမရှိဘူးဆိုရင်တပနာဟာဘယင်းလိုဖြစ်သွားမှာပေါ့လို့လဲဆိုပါရယ် Air Force 1လေယာဉ်မှာ1965ခုနှစ်ကနေ1994ခုနှစ်အထိအနှစ်30ကြာအမှုထမ်းခဲ့တဲ့ကြီးကျယ်ရေးမှူး Howie Franklin ကတပနာ Bill Clinton လက်ထက်ကတပနာနဲ့ကတော့ကဆဖြစ်ရတဲ့ခုကိုအခုလိုပြောပြပါရယ
် I had to wake him up He only had 2.5 hours sleep so I came in and I
went to another well over here there no အချင်းကြနေပါပြီဒါကြောင့်သူ့ရသွားပြီးအသားလေးကြီးလိုက်တော့သူကနည်းနည်းလှုပ်သွားပါတယ်ပြီးတော့အတန်ထွက်ပြီးညီးပါတယ်နောက်ဆုံးတော့ကျွန်တော်လည်းအိယာကနိုးရမှာကိုမုန်းလိုက်တာလို့ပြောလိုက်တဲ့အချိန်မှာတော့သမရကဒီလိုဆိုရင်မနှိုးနဲ့ပေါ့ဆိုပြီးပြောပါတယ်ဒါကတော့အမေရိကန်သမရရဲ့တရားအမိန်ပေါ့ဗျာ
လေးအမှုတန်းနေအနေနဲ့သမရတွေနဲ့အခုလိုနီးနီးကက်ကက်ဆက်ဆံခွင့်ရတာကြောင့်သူတို့မှပြောစရာအများပြားလည်းရှိနေတာပါ1989ခုနှစ်ကနေ1993ခုနှစ်အထိသမရဖြစ်ခဲ့သူ George H.W. Bush ကတော့ဟင်းဒီဟင်းရဲ့တမျိုးကိုမကြိုက်ဘူးလို့ဆိုပါရယ်သမရအတွဲစားတောက်ဖွဲရပြင်ဆင်ပေးရတဲ့လေယာဉ်ဝန်ထမ်းတဦးဖြစ်တဲ့ Henry Brown က
President Bush he was pretty much a regular standard he didn't have any specific
သမရ Bush ကဘာဖြစ်ဖြစ်စားသူပါဘယ်လိုစားကျင်လဲဘာစားကျင်လဲဆိုတာမျိုးလည်းမရှိပါဘူးတခုပါပဲသူကပန်းကော်ပီဇိမ်းကိုမကြိုက်တော့အဲ့ဒါမပအောင်ရှောင်ပြီးပြင်ဆင်ပေးရပါတယ
်။ Becky Shorts ကတော့ Air Force 1မှာပထမဆုံးအမျိုးသမီးလေယာဉ်အမှုတန်းဖြစ်လာသူဟာ1982ခုနှစ်ကနေ1989ခုနှစ်ထိတမနာတာဝန်ယူခဲ့တဲ့တမနာ Ronald Reagan လက်ထက်မှာစတဲ့အလုပ်လုပ်ကင်ခဲ့တာပါ
။ When I was hired my official photograph with President Reagan
လေယာဉ်အမှုတန်းဖြစ်လာတော့တမနာ Reagan နဲ့မှတ်တမ်းတပ်ပုံရိုက်တဲ့အခါမှာသူကပခုံးကိုဖက်ထားပါတယ်။ပထမဆုံးအမျိုးသမီးဝန်ထမ်းဆိုတာသူကသိတယ်လေ။သမရကဖက်လက်တကင်းနေတဲ့သူလည်းဖြစ်တော့ကျမကိုဖက်ပြီးဘက်ကြီးတို့တွေအားလုံးပေါင်းမိဖို့တဲ့အခါခြေတစ်ဖက်အရင်ရှိုးသွင်းပြီးမှနောက်တစ်ဖက်ကိုထဝရရတာဆိုတော့အားလုံးကအတူတူပါပဲဆိုပြီးမိတ်ဆက်ပေးတာကတော့တကယ်ကိုမမေ့နိုင်စရာပါ။
Air Force 1လေယာဉ်ပေါ်မှာမမေ့နိုင်စရာဖြစ်တဲ့လေအများပြားရှိနေတာပါ။1963ခုနှစ်နိုဝင်ဘာလထဲမှာသမရဂျွန်ဖ်ကနေဒီလှုပ်ကြံခံရပြီးတဲ့နောက်ဒုတိယသမရလင်ဒန်ဂျွန်ဆန်ဟာ Air Force 1လေယာဉ်ပေါ်မှာသမရအဖြစ်ကျန်းသက်စာကျင်းဆိုခဲ့ဘူးပါတယ်။သမရစီးနင်းတဲ့လေယာဉ်ကိုတော့တခြားလေယာဉ်တွေနဲ့ရောထွေးမှုမရှိအောင်ဆိုပြီးတော့သမရအိုက်ဆင်ဟောင်းဝါလက်ထက်မှာ Air Force 1လို့နာမည်ပေးခဲ့တာပါ။အခုလို Air Force 1လေယာဉ်ပုံစံတူတည်ဆောက်ပြီးတော့ American ပြည်ထောင်စုကမြို့တွေမှာလိုက်လံပြသဖို့ The Children's Democracy Project အဖွဲ့ကစီစဉ်လာပါ Rhode Island ပြည်နယ်မှာ Boeing 747ကုန်တင်လေယာဉ်ဟောင်းတစ်စီးကိုသမရစီးနင်းလင့်ရှိတဲ့လေယာဉ်ပုံစံတူဆောက်လုပ်ပြီးအော်တိုဘာလကလေးကဆက်လို့ National Harbor မှာပြသထားတာပါ The Children's Democracy Project အဖွဲ့ဟာ American ပြည်ထောင်စုကတန်90လောက်ရှိတဲ့ကလေးငယ်မျိုးဆက်သစ်တွေနိုင်ငံအရေးမှာစိတ်ဝင်စားလာအောင်လေ့ကျင့်ပညာပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမခင်မျိုးသက်ပါ။ဒ
ဒီတစ်ပတ်တော့ကမ္ဘာတစ်လွှာလူပေါင်းတန်းနဲ့ချီပြီးအကူးဆက်ခံနေရတဲ့ COVID-19 virus ပိုးရဲ့ mutation လို့ခေါ်တဲ့သတိပြောင်းလဲမှုဆင်ခဲဖြစ်တာဟာဘလောက်ရေးပါတယ်ဆိုတာကိုပြောပြပေးပါမယ်။ယူတာပြည်နယ်ဘရီခမ်မြန်တက္ကသိုလ်ကအနုစည်းဝပေးတာဘွဲ့တော်ကျောင်းသူမတ်ခင်စာဝင်းကေကိုမျိုးနဲ့တင်ပြပေးပါမယ်။အဲ့တော့ဒီ mutation ဆိုတဲ့သဘောလေးကိုလည်းလည်းဆက်ပြီးရှင်းပြပေးတာပြောင်းနေတဲ့သဘောပဲเนาะ
မျိုးဗီဇာ mutation ဆိုတဲ့ဟာကြတဲ့စီလီယံဘာသာပြောင်းရင်တော့မျိုးဗီဇာစင်ကဲပြောင်းလဲသွားတာပေါ့เนาะဘယ်လိုမျိုးပြောင်းလဲသွားလဲဆိုတဲ့ဟာကြ virus တွေမှာဆိုရင်သူကဒီလူကိုပဲထားလိုက်ကူးနေတာလည်းရှိတယ်တခြားသတ္တဝါကနေလူကိုပြောင်းလာတယ် virus မျိုးတွေလည်းရှိတယ်အခုမှပြောရမယ်ဆိုရင် HIV လိုမျိုးဟာမျိုးဆိုအရင်ကသူတို့ပြောင်းခဲ့တယ်မြောက်တွေမှာ normal သူ့သူဖြစ်နေတော့မှပုံမှန်သမယိုးကျဖြစ်နေတာပဲဒါပေမဲ့လူတွေစီပြောင်းလာတယ်ဆိုလူတွေစီမှာပို့ပြီးတော့ယောဂါတွေဖြစ်လာကြတယ်အဲ့လိုနေရာတွေတနေရာကိုပြောင်းလဲမျိုးဗီဇာကနည်းနည်းလေးတော့ပြောင်းလာတယ်ဘာလို့လဲဆိုတော့ကူးတဲ့အကောင်မတူတဲ့အတွက်ကြောင့်မလို့ဝင်ရတဲ့ပုံစံဝင်တဲ့အခါမှာ cell တွေပေါ်ကိုဘယ်လိုမျိုးပေါင်းနေနောက်ပြီးတော့လူတွေရဲ့ cell တွေကိုရောက်သွားပြီးဘယ်လိုမျိုး effect တွေပြန်ဖြစ်တယ်ဆိုတဲ့ဟာတွေကကွာသွားတယ်အဲ့လိုမျိုးတို့လူတွေရဲ့ cell တွေကိုရောက်သွားပြီးအသက်ရှင်လို့ရအောင်လို့တို့ရဲ့မျိုးဗီဇာနည်းနည်းလေးတော့ပြောင်းရတယ
် COVID-19 ရောဂါဖြစ်တဲ့ဒီ SARS-CoV-2 ကဘယ်တတဝါနေပြီးတော့ဒီ virus ပေါ်ရောက်လာတယ်ဘယ်မှာစတယ်ဆိုတော့ origin လေးပေါ့နော်ပြောပြပေးပါ
COVID-19 က the coronavirus family virus or coronavirus ကသူ့သူမိသားစု virus အကြီးတစ်ခုရှိတယ်။သူ့မှာပုံမှန်တိုင်းဆိုလို့ရှိရင်လူတွေကဖြစ်နေတဲ့ပုံမှန်တိုင်းဟာဟိုစောင်းနေမှာအေးမိနှာစီးချောင်းဆိုအဲ့လိုအေးမိတဲ့ခါမျိုးကိုယ်လေးတွေနားတယ်အဲ့လိုမျိုးဟာမျိုးဟိုဖြစ်တဲ့ virus ပဲ။ဆိုတော့သူကဒီ virus တစ်ခုကသူလူတွေကိုဝင်သွားပြီဆိုတော့အေးမိလို့ဆိုလို့ရှိရင်လူတွေကဗာစေးမှမတော့လဲသူ့သူတစ်ပတ်နှစ်ပတ်လောက်နေပြန်ပြောက်သွားတာကြီးပဲလေ။မကြောက်ဆိုရင်3-4ရက်နဲ့အေးမိတာပျောက်တယ်။အဲ့လိုမျိုး virus အပွဲဝင်နေရတယ်ဒါပေမဲ့သူကအဲ့ဒီမှာမှဒီ SARS-CoV-2 ပေါ့နော်သူကကျတော့သူ့ရဲ့အခုအစကသူ့ရဲ့ ancestor သူ့ရဲ့ဟိုဘိုးကြီးရာလင်းတို့တွေစီမှာကူးတယ်လင်းတို့တွေစီမှာရှိတယ် virus အဲ့ဒီ virus ကနေပြီးတော့သူကဓာတ်ရိုက်ဖြစ်စေတဆင့်ကူးတယ်ဆိုတာမျိုးလည်းရှိတယ်ဘလိုမျိုးဆိုတော့တေချာအတိမပြုတ်ရသေးပေမဲ့ဒီလင်းတို့မှာရှိတဲ့ virus ကနေပြီးတော့သူကနည်းနည်းလေးပြောင်းပြီးတဲ့ခါကျတော့လူတွေကိုရောက်လာတယ်ပေါ့နော်သူမိသားစု virus မှာဆိုလို့ရှိရင်သူကအဖွဲခွဲလေးတွေကတော့အများကြီးအဖွဲခွဲက၄ခွဲရှိတယ်။အဲအဖွဲခွဲ၄ခွဲမှာသူကနှစ်ခုကဒါအဲ၄ခု alpha beta delta gamma အဲ၄ခုရှိတယ်တဲ့မှာ alpha နဲ့ beta အဖွဲနှစ်ခုကဒါလူတွေကိုကူးနိုင်တယ်။ဂျန်တဲ့ဟာတွေကကြတော့နွားတွေစိတ်တွေအဲ့လိုမျိုးငှက်တွေအမျိုးမျိုးမှာကူးတာတွေရှိခဲ့တယ်ပေါ့။အခုဖြစ်နေတဲ့ SARS-CoV-2 ဆိုရင်က beta ပေါ့။ alpha ကကြတော့ဒါရိုးရိုးနှာစီးချောင်းဆိုးဟာမျိုးbeta အဖွဲ့မှာဆိုလို့ရှိရင် SARS ဖြစ်ခဲ့တဲ့ဟာရှိတယ် MERS ဖြစ်ခဲ့တဲ့ဟာရှိတယ် MH3 ဆိုအဲ့ MERS ဆိုပုံစံမျိုးဟာမျိုးဖြစ်ခဲ့တဲ့ဟာရှိတယ်ဒါပေမဲ့အဲ့ဒီအခုဖြစ်နေတဲ့ SARS-CoV-2 ဆိုရင်ကတော့သူနဲ့မျိုးဗီဇာချင်း 96.2% လုံးတူတဲ့ဟာကတော့လင်းတို့တွေစီမှာတွေ့ရပါတယ
်ဒီလင်းတို့တွေမှာကနေပြီးတော့သူတို့စီမှာငိုရီးယားဗိုင်းရပ်စ်အများကြီးရှိတယ်လို့သိတာပါဆိုတော့ဒီလူကူးဖို့အတွက်ပေါ့နော်ဟိုကဖြစ်လာတဲ့အကြောင်းရင်းလေးနည်းနည်းပြောပြပေးပါဘီလင်းတို့တွေမှာရှိတဲ့ virus ကလူကိုဘယ်လိုကူးလာလဲဆိုတာနည်းနည်းပြောပြပေးပါ
ဆိုတော့ဒီ SARS-CoV-2 mask ကလည်းသူကလည်းဒီလင်းတို့တွေဇီးကနေပြီးတော့မူရင်းဖြစ်ပြီးတော့ဒီဘက်တစ်ဖြည်းဖြည်းနဲ့သူကခလဲကောင်ပဲခလဲကောင်ကနေခလဲကြားကန်ကောင်ကတစ်စိကူးလာတဲ့ဟာပေါ့နော်အစစ်စစ်စင်ကဲပြောင်းလဲပြီးတော့ကူးလာတဲ့ဟာပေါ့ဒီလင်းတို့တွေဇီးကနေဘယ်လိုမျိုးကူးသလဲဆိုတဲ့ဟာတော့အခုထိကဒါရိုက်ကူးသလားခလဲကြားကန်ကောင်ကနေကူးသလားခလဲကြားကန်ကောင်ဆိုအခုဒီ COVID-19 ဆိုရင်တော့ပြောနေကြတာဒီသင်းခွေကြလို့အကောင်လေးတွေစီကနေပြီးတော့ဗောနော်ကူးတယ်ဗောအဲ့လိုသင်းခွေကြလို့အကောင်လေးတွေစီကနေတဆင့်ခံပြီးတော့ကူးသလားဒါကတော့အငင်းပွားနေတော့မယ်ဗောနော်ဒါမဲ့သေချာတာတစ်ခုကတော့ဒီသူ့ဟို virus ကဒီလူစီမှာဖြစ်နေတဲ့ virus နဲ့လင်းတို့စီမှာရှိနေတဲ့ virus နှစ်ခုကိုရှင်ကြည့်မယ်ဆိုလို့ရှင်တော့တိတ်ပြီးတော့ပြောင်းလဲတာတိတ်မရှိဘူး percentage နည်းနည်းလေးပဲရှိသေးတယ်ဗောနော်ပြောလို့ရပါတ
ယ်ဆိုတော့အဲ့လိုမျိုးပေါ့နော်ကြောင်းလဲတာတိတ်မရှိတာဘယ်လောက်များအန္တရာယ်ရှိပါလဲဒီလူကိုကူးလာတယ်ဆိုရင်လည်းဘယ်လောက်အန္တရာယ်ရှိလဲပြောပြပေးပါ
ဟုတ်ကဲ့ပါပြောင်းလဲတာတိတ်မပြောင်းသေးတဲ့ဟာပြောင်းဒီကနေပြီးတော့သူ့ရဲ့မူရင်းကနေပြီးတော့ဒီလူစီကိုရောက်တဲ့အချိန်မှာတိတ်မပြောင်းရသေးဘူးဆိုတော့သူ့မှာပြောင်းလဲနိုင်ခြေရှိတယ်ပေါ့နော်ဟို SARS to MERS တော့ SARS ဆိုလို့ရှိရင်က89သူ့ရဲ့မူရင်းစင်းမြင့်နေဆိုသူက89ရာခိုင်နှုန်းလောက်ပဲတူတယ်နောက်ဟို MERS ဆိုလို့ရှိရင်လည်းသူ့ရဲ့မူရင်းစင်းမြင့်နေဆို90ရာခိုင်နှုန်းလောက်ပဲတူတယ်အဲ့လိုမျိုးတွေရှိခဲ့တယ်ပေါ့ဆိုတော့ဒီကောင်ကသူက96.2ရာခိုင်နှုန်းလောက်တူတယ်ဆိုတဲ့ခါကျတော့သူ့မှာထပ်ပြီးတော့ပြ
ြောင်းရင်ဘာတွေထပ်ပြောင်းမလဲဆိုတဲ့ဟာမျိုးတွေကရှိတယ်ဟိုဘင်းတော့ကနေပြီးတော့အပီးတိုင်တောင်သူကမပြောင်းရသေးဘူးပေါ့နော်အသေးချာတောင်မပြောင်းရသေးတော့အဲကြောင့်လူတွေစီကိုရောက်တဲ့အချိန်မှာဆိုတော့ခါကြတော့ဟိုရုတ်တရက် shock ရသလိုဖြစ်ပြီးတော့အမလူကဘယ်လိုပြန်လောက်อ่ะလူရဲ့ခုခံကဘယ်လိုပြန်လောက်ရမလဲဆိုတဲ့ဟာမသိဘူးဖြစ်နေတာပေါ့နော်ခုလုံးနေတဲ့ကုသဆေးတို့ဝက်ဆေးတို့ကဒီ virus ရဲ့ဒီအခွန်ပေါ်ကဒီစူးရှုံနေမှုသူက target လုပ်နေတယ်။ဇက်ခါကျတော့ဒီစင်ကြဲပြောင်းလဲမှုတွေဖြစ်သွားပြီဆိုလို့ရှိရင် virus ရဲ့ယောဂပေးနိုင်စွာဒါမှမဟုတ်ယောဂပြင်းထန်နိုင်စွာအဲ့ဒါမျိုးတွေကပြောင်းလဲပါမလားဆိုတဲ့ဟာတွေကိုတော့ကြိုပြီးတော့စဉ်းစားဆင်ခြင်ရမှာတော့
ဆိုတော့ဒီကတော်တော်အန္တရာယ်ရှိရပါတော့
။ဟုတ
်သူ့ရဲ့မူလကနေပြီးတော့ပုံစံပြောင်းသွားတာနဲ့အမှအန်ဒီရပေးနိုင်တဲ့ပုံစံကလည်းပြောင်းသွားတယ်ပေါ့နော
်ပြောင်းသွားပါတယ်အဲ1918 1920လောက်ပါဖြစ်ခဲ့တဲ့ဟာဆိုလို့ရှင်စပိန်တို့ကအဲသူတို့ကမ္ဘာကပ်ပဲ Spanish flu ဆိုပြီးတော့သူတို့ခေါ်တယ်ပေါ့နော်အခု Yoyo flu pandemic လို့လည်းခေါ်တယ်ဒါအဲ့ဒီဟာမှာဆိုလို့ရှင် first wave second wave ကသူက first wave ကသူက virus မပြောင်းခင်ပေါ့နော် virus ကတော့လို့ကူးတယ်ပြီးတော့ပြန်ကျသွားတယ်ကြောက်ရတဲ့ဟာပြီးသွားတဲ့ခါကျမှနောက်တစ်ချိန်ထပ်ပြီးကူးတယ် first wave မှာဆိုလို့ရှိရင်အခုချိန်ဖြစ်ဖြစ်ချင်းဆိုရင်အသက်ကြီးတဲ့လူတွေကို target ထားမယ်နောက်ပြီးတော့ပေါ့နော်ယောဂခံရှိတဲ့လူမမတွေကို target ထားမယ်ဒါပေမဲ့တကယ်လို့ virus ကဒီစင်ကြဲပြောင်းလဲမှု mutation ဖြစ်သွားပြီဆိုလို့ရှိရင်သူ့ရဲ့ target လုပ်တဲ့ population ကလည်းပြောင်းသွားနိုင်တယ်အခုအသက်ကြီးတဲ့ဟာယောဂခံရှိတဲ့လူတွေဖြစ်ပေမဲ့ပြောင်းသွားပြီဆိုရင်ယောဂဖြစ်နိုင်စွာပို့ပြီးတော့ပြင်းထန်လာပြီဆိုရင်ကလူငယ်တွေဖြစ်လာနိုင်တာကလေးတွေဖြစ်လာနိုင်တယ်အဲ့လိုမျိုးပေါ့နော်ပုံစံပြောင်းသွားတယ်ဆိုတော့ပို့ပြီးတော့ဆိုးလာနိုင်တယ်ဘာလို့အဲ့ဒါကြောင့်မဖြစ်ရခင် second wave ကိုမတိုင်ခင်ကိုကာကွယ်ဆေးကိုထုတ်ကြမယ်ဆိုပြီးတော့အခုစိုင်းပြနေကြတာပါဟုတ
်မခင်စားဝင်းပြည့်ပြောကြခြင်းနဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့မြင့်ပညာဇန္တာကိုဒီမှာပဲညံလာလိုက်ပါတယ်နောက်တစ်ပတ်မှာပြန်ကြည့်ဆက်ပါ
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE စီစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ American Tiransu မှာ Coronavirus ကာယောဂါကြောင့်ပိတ်ထားရတဲ့ဘာသာရေးဝတ်ပြုဆူတောင်းတဲ့နေရာတွေကိုဒီသတင်းပတ်ကုံမှာပြန်ပြီးဖွင့်ပေးဖို့သမ္မတ Donald Trump ကပြည်နယ်အုပ်ချုပ်ရေးမှုတွေကိုတိုက်တွန်းလိုက်ပါတယ်ဒီတိုက်တွန်းချက်ကိုမလိုက်နာပဲဖွင့်မပေးရင်လဲသမရကပဲဖွင့်ပေးမှာဖြစ်ကြောင်းသမရအင်ဗျူသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဘာသာရေးဝေပြုတဲ့နေရာတွေခရိယန်ဖျားချောင်းတွေဂျူးဖျားချောင်းတွေနဲ့ဗလီဝတ်ချောင်းတွေကိုမရှိမဖြစ်လိုအပ်တဲ့ဝန်ဆောင်မှုတွေပေးရမယ်လိုအပ်တဲ့နေရာတွေဖြစ်တဲ့သတ်မှတ်ကြောင်းသမရကပြောပါတယ်ကန့်သက်ပိတ်ပင်မှုတွေကိုနိုင်ငံတွင်းမှာတဖြည်းဖြည်းဖြေလျှော့ပေးနေရမှာမရှိမဖြစ်အရေးပါတဲ့နေရာတွေကိုပြန်ပြီးဖွင့်ပေးနေတာပါCOVID-19 ယောဂါအကူးဆက်မခံရအောင်တောက်နေတယ်လို့ American သမ္မတ Donald Trump ပြောတယ်။ငှက်ဖျားယောဂါအတွက်ဆေးဟာယောဂါခံရှိတဲ့လူနာတွေအတွက်အသက်အန္တရာယ်ရှိနေတာကိုတွေ့ရတယ်လို့တောက်ကြနေမှာနာမည်ကျော် Lancet ဆေးပညာစာဆောင်ကဖော်ပြပါတယ်။ COVID-19 လူနာပေါင်း 96,000 ကျော်ကိုစောင့်ကြည့်လေ့လာရမှာ Hydroxychloroquine ဒါမှမဟုတ် Chloroquine ဆေးနဲ့ကုသပေးတဲ့အခါမှာနှလုံးခုန်လုံးမူမမှန်တော့ပဲရုတ်တရက်တေဆုံးတာတွေ့ရတယ်လို့ဖော်ပြထားပါတယ်။ကာဝယ်ဆေးထိုးပေးတဲ့လုပ်ငန်းတွေအဆင်မပြေဖြစ်နေတဲ့အတွက်နိုးစိုရွယ်ကလေးငယ်ပေါင်းသန်း80နီးပါးရဲ့အသက်အန္တရာယ်စိုးရိမ်ရတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ COVID-19 သတင်းမှားရေးသားတဲ့ပြစ်မှုနဲ့ထောင်နဲ့နှစ်နှစ်အချက်ခံရတဲ့ဒေဗျောသတင်းတာဝန်ခံအက်ဒီတာဦးစော်ရဲထက်ကိုမြန်မာအာဏာပိုင်တွေချက်ချင်းပြန်ပြီးလွှတ်ပေးတဲ့နယ်လို့သတင်းသမားများကာဝယ်ဆောင်ရှောက်ရေးအဖွဲ့ CPJ ကမေလ22ရက်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ဟောင်ကောင်ကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖို့အမျိုးသားလုံခြုံရေးဥပဒေတည်းပြဋ္ဌာန်းမယ်လို့တရုတ်နိုင်ငံကအကြေညာပြီးမှအမေရိကန်ဥပဒေပြုအမတ်တွေနဲ့အစိုးရတာဝန်ရှိသူတွေစီကပြစ်တင်ဝေဖန်မှုတွေအလုံးရင်းနဲ့ထွက်ပေါ်လာတာကြောင့်ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားအဖို့ထစ်တွေထပ်ပြီးဖြစ်ပေါ်လာပြန်ပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုချမ်းမာကြပါစေ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရသက်ပါ။
This program has come to you from the Voice of America, Washington.